Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ပြည့်နှစ်အောက်တိုဘာလ24ရက်စနေနေ့ညတဲ့ VOA စီစဉ်လေးကိုည9နာရီကနေ10နာရီအထိ Washington DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်လေးကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကျော်သိန်းနဲ့ကိုရတိုင်းတို့ပြောပြပါမယ်အမေရိကန်ပြည်ထောင်စုမှာလူအလုံးနှာခေါင်းစည်းအကာအကွယ်တွေမတက်ဘူးဆိုရင်နောက်နှစ်ဖေဖော်ဝါရီလရောက်တဲ့အခါ COVID-19 ရောဂါကြောင့်သေဆုံးသူအရေအတွက်ဟာ9သိန်းကျော်သွားနိုင်တယ်လို့ Washington တက္ကသိုလ်ကျန်းမာရေးတွက်ချက်စမ်းသပ်မှုဆိုင်ရာ Institute ရဲ့တောက်ကြံလေးကထွက်လာတဲ့ခန့်မှန်းချက်တစ်ခုမှဖော်ပြထားပါတယ်။အမေရိကန်မှာရှိတဲ့လူအားလုံးရဲ့95ရာခိုင်နှုန်းကနှာခေါင်းစည်းအကာအကွယ်တွေတက်မယ်ဆိုရင်တော့သေဆုံးသူအရေအတွက်ဟာ3,000အထိရောကျသွားနိုင်တယ်လို့လည်းအဲ့ဒီခန့်မှန်းချက်မှာဖော်ပြထားပါတယ်။အမေရိကန်မှာနေ့စဉ်ရောဂါပိုးကူးစက်သူအရေအတွက်စံချိန်တင်မြင့်တက်လာစေမှာပဲအဲ့ဒီခန့်မှန်းချက်ထွက်လာတာပါ။တောက်ကြာနေညနေအထိဆိုရင်အမေရိကန်နိုင်ငံတော်အမှာကိုဗစ်ရောဂါနောက်ထပ်ကူးစက်သူပေါင်း 12,000 ကျော်ရှိတယ်လို့ The New York Times သတင်းဌာနကပြောပါရယ်။ဒါအပြင်ဇူလိုင်လ16ရက်နေ့ကစံချိန်တင်ကူးစက်ခဲ့တဲ့အရေအတွက်ထက် 6,000 ကျော်ပိုများပါရယ်။လက်ရှိမှာလူပေါင်း 400,000 လောက်အမေရိကန်မှာစေယုံတင်ထားရပြီးဒီအခြေအတွက်ဟာလွန်ခဲ့တဲ့လကထက်47ရာခိုင်နှုန်းပိုများလာတယ်လို့လည်း The Times သတင်းစာကပြောပါတယ်။အရေးတက်ပိုများတဲ့ဆောင်းဦးနဲ့ဆောင်းတွင်းကာလတွေအတွင်းအမေရိကန်မှာကိုဗစ်ရောဂါကူးစက်သူပိုများလာမယ့်အပေါ်စိုးရိမ်မှုတွေတိုးလာနေပါတယ်။ဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်ကနောက်လာရွေးကောက်ပွဲမှာသူအနိုင်ရရင်တနိုင်ငံလုံးနှာခေါင်းစည်းအကာအကွယ်မတက်မနေအမိန့်ထုတ်ပြန်မှုလှုံ့ဆော်သွားမယ်လို့တောက်ချာနေကကြေညာပါတယ်။ပြည်နယ်အုပ်ချုပ်ရေးမှူးတွေအနေနဲ့သူတို့ပြည်နယ်တွေမှာနှာခေါင်းစည်းမတက်မနေအမိန့်ထုတ်ဖို့ကျွန်တော်တိုက်တွန်းပါမယ်။မလုပ်ဘူးလို့ညင်းတဲ့သူရှိရဲဆိုရင်မြို့တော်ဝန်တွေခရိုင်အုပ်ချုပ်ရေးမှူးတွေအနေနဲ့အမိန့်ထုတ်ပြန်ဖို့ကျွန်တော်ပြောဆိုပါမယ်လို့တောက်ချာနေကဒလဝဲပြည်နယ်ဝယ်မင်တန်မြို့မှာဂျိုးဘိုင်ဒန်ကပြောသွားပါတယ်။ကိုဗစ်ရောဂါပြန့်နှံ့ကူးစက်နေတဲ့အချိန်ဒီပေါ်မစ္စတာဘိုင်ဒန်ကအလေးထားပြောဆိုတာကိုသမ္မတထရမ့်ကတောက်ကြာနေဖလော်ရီဒါပြည်နယ်မဲဆွယ်ပွဲအတွင်းဝေဖန်ခဲ့ပါတယ်။သူပြောနေတာအားလုံးကကိုဗစ်ကြီးပါပဲ။လူတွေကိုကြောက်အောင်ခြောက်ချင်တာကိုဒါနဲ့ပတ်သက်ပြီးကျွန်တော်တို့တေးသေးချာချာကိုလှုပ်ထားတာပါလို့ဖလော်ရီဒါပြည်နယ်ကတက်ကြီးပိုင်းတွင်နေထိုင်တဲ့ The Villages အရပ်မှာသမ္မတထရမ့်ကပြောခဲ့ပါတယ်။မြန်မာအိန္ဒိယနိုင်ငံတွေတဲ့ကိုဗစ်ရောဂါပိုးကူးစက်မှုဆက်ပြီးမြင့်တက်နေတဲ့အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းကူးစက်သူ 9,300 ကျော်ထပ်တိုးပြီးကူးစက်သူပေါင်း 9.8 တန်းကျော်သွားပါပြီ။ဒေသုံးသူပေါင်းကတော့ 13,800 နီးပါးရှိနေပါတယ်။ COVID-19 ရောဂါစတင်ခဲ့တဲ့တရုတ်နိုင်ငံမှာပြည်ပကပြန်လာသူတွေက28ဦးကိုဗစ်ရောဂါကူးစက်ထားတယ်လို့တောက်ကြံနေတာထုတ်ပြန်ပါတယ်။တရုတ်ပြည်မှာကြီးတဝန်းပြည်တွင်းမှာကိုဗစ်ရောဂါကူးစက်သူနောက်ထပ်မရှိဘူးလို့အမျိုးသားကျန်းမာရေးကော်မရှင်ကဒီကနေ့ပြောပါတယ်။နောက်အိန္ဒိယနိုင်ငံတခုဖြစ်တဲ့ထိုင်းနိုင်ငံမှာတော့ပြည်တွင်းမှာကိုဗစ်ရောဂါကူးစက်သူနောက်တဦးထပ်တွေ့တဲ့အကြောင်းထုတ်ပြန်ပါတယ်။ပြီးခဲ့တဲ့သတင်းဘက်ကပြည်တွင်းကူးစက်သူ9ဦးရှိခဲ့ပြီးတဲ့နောက်အခုတဦးထပ်ထိုးတာပါ။အခုတစ်ယောက်ကအသက်58နှစ်အရွယ်ပြင်သစ်နိုင်ငံသူမျိုးသမီးဖြစ်ပြီးထိုင်းနိုင်ငံတောင်ပိုင်းဆူရထာနီပြည်နယ်မှာရောက်နေသူပါ။ထိုင်းနိုင်ငံကိုရောက်လာပြီးဆယ်လျက်ကြာပြီးကြားခွဲနေပြီးတဲ့နောက်ရဲအနေငယ်ကြားမှာဗိုင်းရပ်စ်ပိုးစစ်ဆေးတွေ့ရှိတာဖြစ်ပါတယ်။သူရဲ့ခင်ပွန်းနဲ့ကလေးတို့ကတော့ဗိုင်းရပ်စ်ပိုးမရှိပါဘူး။ထိုင်းနိုင်ငံမှာကိုဗစ်ကူးစက်သူပေါင်း 3,900 ကျော်သေဆုံးသူ59ဦးရှိတယ်လို့ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာတော့တောက်ကြာည8နာရီအချိန်ထိထုတ်ပြန်ခြင်းအရကူးစက်သူပေါင်း 42,300 ကျော်သေဆုံးသူပေါင်း 1,038 ဦးရှိပါပြီ။အခြေတော်အစဒေသမှာတောက်ကြာနေ့အထိကိုဗစ်ကူးစက်သူပေါင်း 18,900 ကျော်ရှိပြီးအင်ဒိုနီးရှားကအများဆုံးဖြစ်ပါတယ်။အရင်နောက်ဖိလစ်ပိုင်စင်ကာပူပြီးရင်တော့မြန်မာကသရုတ်တော်မြောက်ကူးစက်မှုအများဆုံးနိုင်ငံဖြစ်ပါတယ်။ဥရောပတိုင်းဟာလူလူကျမ်းမာရေးဆိုင်ရာချင်းကြောက်မှုကြီးတစ်ခုနဲ့ရင်ဆိုင်နေရပြီးကာယယောဂဆိုင်ရာအလွန်အမင်းစိုးရိမ်ပွဲအခြေအနေတရရောက်နေပြီလို့ဥရောပယောဂဘူတားစီချင်းကြောက်ရေးဌာန ECDC ညွှန်ကြားမှုအန်ဒရီယာအမ်မွန်ကသတိပေးလိုက်ပါတယ်။ကိုဗစ်ယောဂဘူဟာဥရောပမှာတနည်းနဲ့တနည်းအလင်းအမြန်ပြန့်နှံ့ကူးစက်နေပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပြီးတဲ့နောက်အခု ECDC ရဲ့သတိပေးချက်ထွက်လာတာပါ။ဥရောပမှာ Cyprus, Estonia, Finland နဲ့ Greece နိုင်ငံတွေကလွဲလို့ပြည်ထောင်အပါအဝင်ကျန်တဲ့နိုင်ငံတွေအားလုံးဟာအလွန်အမင်းစိုးရိမ်ပွဲအဆင့်ရောက်နေပြီလို့ ECDC ကပြောပါတယ်။ပြင်သစ်မှာ24နာရီအတွင်းနောက်ထပ်ကူးစက်သူ 42,000 ကျော်တောက်ကြာနေကစံချိန်တင်ခဲ့ပြီးကူးစက်သူပေါင်း 100,000 ကျော်သွားပါပြီ။ဂျာမနီမှာသေဆုံးသူ 10,000 ကျော်ဖြစ်ပြီးကူးစက်သူက 4,100,000 ကျော်ပါပြီ။ သမရကိုတိုင်ကိုဗီရောဂါကူးစက်ခံထားရတဲ့ပိုလန်နိုင်ငံမှာတော့ဒီကနေ့စနေနေ့ကစပြီးတနင်္ဂနွေလုံးကိုအနီအောင်ဆုံးအဖြစ်သတ်မှတ်ပြီးတော့ပိတ်ပင်ကန့်သတ်ချက်တွေချထားပါတယ်။ကမ္ဘာတော်မှာကိုဗစ် -19 ရောဂါကူးစက်သူပေါင်း52တန်းကျော်ရှိပြီဖြစ်ပြီးလူပေါင်း1.3တန်းကျော်သေဆုံးထားပါပြီ။သူတည်တည်တွေအနေနဲ့လည်းဘေးကင်းပြီးထိရောက်တဲ့ကာကွယ်ဆေးတစ်ခုရဖို့ဒီကမ္ဘာလုံးမှာအပြင်းအထန်ကြိုးစားနေကြပါတယ်ခင်ဗျာ
။ဒီလိုရေမရီတန်တန်ညားတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာ silent meter 190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ဒီကနေ့စနေနေ့ညပိုင်းနောက်ဆုံးရသတင်းလေးကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ထင်ရှားပေးသွားမှာဖြစ်ပါတယ် COVID-19 ကာကွယ်ဆေးစမ်းသပ်ထုတ်လုပ်မှုတွေကိုအမေရိကန်ပြည်ထောင်စုမှာဆက်လက်လှုပ်ဆောင်နေပြီလို့ကာကွယ်ဆေးစမ်းသပ်နေတဲ့ကုမ္ပဏီကြီးတစ်ခုကတောက်ကြားနေမှာထင်ရှားလိုက်ပါတယ်AstraZeneca ကုမ္ပဏီနဲ့ Johnson & Johnson ကုမ္ပဏီတွေကစမ်းသပ်နေတဲ့ကာကွယ်ဆေးတွေဟာနောက်ဆုံးစနစ်ကိုရောက်ရှိနေတာဖြစ်ပါတယ်။ AstraZeneca ကုမ္ပဏီရဲ့ကာကွယ်ဆေးစမ်းသပ်မှုတွေကိုစက်တင်ဘာလအစောပိုင်းမှာရပ်ဆိုင်းထားတာဖြစ်ပြီးတော့ Johnson & Johnson ကုမ္ပဏီရဲ့စမ်းသပ်မှုကိုတော့ပြီးခဲ့တဲ့သတင်းပတ်အစောပိုင်းကရပ်ဆိုင်းထားတာပါ။အဲ့ဒီကုမ္ပဏီတွေရဲ့ကာကွယ်ဆေးစမ်းသပ်မှုတွေမှာစေနာဝန်ထမ်းဖြစ်ပါဝင်စမ်းသပ်ခံခဲ့တဲ့သူတဦးစီရမရေးအရာစိုးရတဲ့အကျိုးဆက်တွေဖြစ်လာခဲ့တာကြောင့်သူတို့ရဲ့စမ်းသပ်မှုတွေကိုပြန်သုံးသပ်ဖို့အတွက်ဆိုပြီးတော့ရပ်ဆိုင်းခဲ့ကြတာပါ။ကာကွယ်ဆေးစမ်းသပ်ထုတ်လုပ်တဲ့နေရာမှာလူထောင်ပေါင်းများစွာပါဝင်လာကြောင်စမ်းသပ်မှုတွေမှာယာယီရဆိုင်တာတွေဟာလည်းမကြာခဏဆိုးသလိုဖြစ်လေရှိတာပါ။ဒါပေမဲ့ကာကွယ်ဆေးစမ်းသပ်ထုတ်လုပ်နေတာတွေကိုပြန်ဆောက်ဖို့အစားအစာနဲ့စီဝါကုကဲဌာန FDAC ကနေခွင့်ပြုချက်ပြန်ရပြီလို့အဲ့ဒီကုမ္ပဏီတစ်ခုကပြောပါတယ်။အောက်ဆိုတက္ကသိုလ်နဲ့အတူပူးတွဲလုပ်တဲ့ AstraZeneca ကုမ္ပဏီရဲ့စမ်းသပ်မှုတွေကို Britain, Brazil, South Africa နဲ့ Japan နိုင်ငံတွေမှာတော့အစောပိုင်းမှာတွေကပြန်ဆောက်နေဖြစ်ပါတယ်ခင်ဗျာ။အမေရိကန်အစိုးရကိုယ်စားလှယ်အဖွဲ့တစ်ခုဟာရှေ့တောင်အာရှဒေသတွင်စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေကိုတိုးချဲ့ဆောင်ရွက်နိုင်မှုအတွက်မြန်မာနိုင်ငံကိုလာရောက်မှာဖြစ်တယ်လို့ရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကမနေ့အောက်တိုဘာ23ရက်နေ့နေစွဲနဲ့သတင်းထုတ်ပြန်လိုက်ပါတယ်။အမေရိကန်နိုင်ငံကဖွံ့ဖြိုးမှုကော်ပိုရေးရှင်း DFC ရဲ့အမှုဆောင်အရာရှိချုပ်အဒမ်ဘိုလဦးဆောင်တဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ဟာမြန်မာအပါအဝင်အင်ဒိုနီးရှားနဲ့ဗီယက်နမ်နိုင်ငံတွေကိုအောက်တိုဘာ23ရက်နေ့ကနေ28ရက်နေ့ထိသွားအောင်မှာဖြစ်တယ်လို့ပြောပါတယ်။အမေရိကန်ကုလသမဂ္ဂအဖွဲ့ရဲ့ဒီအရှိတောင်အာရှခီးစဉ်အတွင်းဆိုရအစိမ့်တောင်ဝန်ရှိသူတွေစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံပြီးရင်းနှီးမြှုပ်နှံမှုနဲ့ဆိုင်တဲ့အခွင့်အလမ်းတွေကိုစူးစမ်းရှာဖွေသွားမှာဖြစ်တဲ့အပြင်ဒေသတွင်းဖွံ့ဖြိုးတိုးတက်မှုစီးပွားရေးတိုးတက်မှုနဲ့တည်ငြိမ်မှုရှိဖို့အတွက်အထောက်အကူဖြစ်စေမဲ့ပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြင့်သွားဖို့အတွက်ဆွေးနွေးကြမှာဖြစ်တယ်လို့ပြောပါတယ်။ Indo-Pacific ဒေသဟာ DFC အတွက်တော့ဦးစားပေးရင်းနှီးမြှုပ်နှံမှုဒေသဖြစ်တယ်လို့လည်းအကြီးအကဲချက်မှာပြောထားပါတယ်။သူနဲ့တူအမေရိကန်ရဲ့ပို့ကုန်တင်ကုန်မှန်ဥက္ကဋ္ဌ Kimberly Reed အပြင်ဗနာယီဝန်ကြီးဌာနကုသရေးဝန်ကြီးဌာနနိုင်ငံရေးဝန်ကြီးဌာနနဲ့စွမ်းအင်ဝန်ကြီးဌာနကအကြီးအကဲတာဝန်ရှိသူတွေလည်းပါဝင်မှာဖြစ်ပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာအစိုးရနှုတ်ထွက်ပြီးဖို့ရပောင်းများစွာတောင်းဆိုနေတဲ့ဆန္ဒပြပွဲကိုအိန္ဒိယလာအိုနိုင်ငံမှာလည်းအားကျလာနေပြီးလာအိုအစိုးရပေါ်ဝေဖန်တာဒီအင်တာနက်အွန်လိုင်းပေါ်မှာရှားရှားပါးပါဖြစ်လာစေခဲ့ပါတယ်။ကွန်မြူနီနိုင်ငံဖြစ်တဲ့လာအိုနိုင်ငံဟာတပါတီစနစ်နဲ့အုပ်ချုပ်တဲ့နိုင်ငံဖြစ်ပြီးအဲ့ဒီမှာအစိုးရကဝေဖန်တာတွေကိုတင်းတင်းကြပ်ကြပ်တားမြစ်ထားသလိုဝေဖန်တဲ့သူတွေကိုလည်းကြီးမားတဲ့ပြစ်ဒဏ်တွေချမှတ်နိုင်တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာအရေးပေါ်အခြေအနေကြီးညာထားတာကိုဆန္ဒပြတဲ့သူတွေကဆန့်ကျင်ပြီးရပောင်းများစွာဆန္ဒပြခဲ့ကြပြီးတဲ့နောက်မှာထိုင်းအစိုးရကပြီးခဲ့တဲ့ဇာတ်တော်ရေးနေ့မှာတော့အဲ့ဒီအမိန့်ကိုပြန်ရုပ်သိမ်းခဲ့ပါတယ်။ထိုင်းနိုင်ငံရဲ့လူမှုကွန်ရက်တွေကိုစောင့်ကြည့်နေတဲ့လာအိုနိုင်ငံသားတွေကလည်းထိုင်းနိုင်ငံကဆန္ဒပြတဲ့သူတွေနဲ့တသားတည်းရှိတယ်ဆိုတာကိုပြသခဲ့ကြပြီးတော့ပြီးခဲ့တဲ့အောက်တိုဘာ20ရက်နေ့ကလည်း Twitter လူမှုကွန်ရက်မှာတကယ်လို့လာအိုနိုင်ငံရေးတာကောင်းခဲ့ရင်ဆိုတဲ့ hashtag လှုပ်ရှားမှုတရက်ကိုစတင်ခဲ့ကြပြီးတော့လာအိုအစိုးရရဲ့အုပ်ချုပ်မှုအလွဲတွေကိုဝေဖန်ခဲ့ကြပါတယ်။အဲဒီထဲမှာအောက်ရီလိုက်စားမှုစီးရဲမွေးတင်မှုနဲ့တခြားလူမှုရေးပြဿနာတွေအပေါ်မှာအစိုးရကကင်တွယ်ဖြေရှင်းမှုပြက်ကွက်ခဲ့တာတွေပါဝင်ပါတယ်။တကယ်လို့လာအိုနိုင်ငံရေးကောင်းခဲ့ရင်ဆိုရင်သူတို့အနေနဲ့အခုလိုမျိုး Internet Online ပေါ်မှာအမည်မဖော်ဘဲဖော်ပြနေကြမလို့ပဲလွတ်လပ်စွာပြောဆိုခွင့်ရမှာဖြစ်တယ်ဆိုပြီးတော့ Twitter မှာရေးပါတယ်Grumpy G ဆိုတဲ့ Twitter account ပိုင်ရှင်ကတော့လာအိုနိုင်ငံမှာတကယ့်ဒီမိုကရေစီစနစ်ဖြစ်လာဖို့အတွက်တိုက်ပွဲဝင်ကြဖို့တောင်းဆိုလိုက်ပြီးသူတို့ဟာအနာဂတ်မျိုးဆက်တွေအတွက်တိုက်ပွဲဝင်နေတာဖြစ်ပြီးတော့အစိုးရအနေနဲ့သူတို့ရဲ့အသံတွေကိုနားထောင်လာလိမ့်မယ်လို့မန်နေဂျာမျော်လင့်ကြောင်ရည်သားထားပါတယ်ခင်ဗျာ။နာဂနိုကရာဘတ်ဒေသမှာတိုက်ပွဲကြီးအကြီးအကျယ်ဆက်လက်ဖြစ်ပွားနေပြီးတော့လူနေရပ်ကွက်တွေကိုဘုံကျဲတာနဲ့ပတ်သက်ပြီးအာမေးနီးယားနဲ့အဇာဘိုင်ဂျန်နှစ်နိုင်ငံလုံးကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွဲနေကြပါတယ်။အဇာဘိုင်ဂျန်ဘက်ကပြစ်လိုက်တဲ့ဒုံးကြီးဟာမာတာကတ်မြို့နဲ့မတူနီဒေသကရွာတော်များကိုမင်းညပိုင်းမှာထိမှန်ခဲ့တယ်လို့ ။ဒါကတော့ကရာဘတ်အာနာပိုင်တွေကပြောပါတယ်။အဲ့ဒီတိုက်ပွဲတွေကြောင့်တပ်ဖွဲ့ဝင်928ယောက်နဲ့အရသာ30ယောက်တိစုံခဲ့တယ်လို့လည်းပြောပါတယ်။အဇာဘိုင်ဂျန်ဘက်ကတော့တပ်ဖွဲ့ဝင်ဘယ်လောက်ထိခိုက်သေးဆုံးမှုရှိရဲဆိုတာကိုမထုတ်ပြန်ပေမဲ့အရသာ63ယောက်တိစုံခဲ့ပြီးတော့292ယောက်ဒဏ်ရာရခဲ့တယ်လို့ပြောပါတယ်။ဒါကတော့ကရာဘတ်ဒေသမှာတိုက်ပွဲတွေပြင်းထန်ဖြစ်နေတာအခုဆိုရင်တလားမီးပါရှိလာနေပြီဖြစ်ပြီးတော့တစ်ဖက်နဲ့တစ်ဖက်အကြမ်းဖက်မှုတွေကိုရပ်တန့်ပြီးရဲသားတွေကိုကာကွယ်ပေးကြဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကအမေရိကန်နဲ့အဇာဘိုင်ဂျန်နိုင်ငံသားရေးဝန်ကြီးတွေကိုတိုက်တွန်းလိုက်ပါတယ်။ဝန်ကြီးပွန်ပီယိုဟာအဲ့ဒီနိုင်ငံနိုင်ငံသားရေးဝန်ကြီးတွေကိုဝါရှင်တန်မှာစီးကြားစီတွေ့ဆုံခဲ့ကြပြီးတဲ့နောက်တောက်တာနေကထုတ်ပြန်လိုက်တဲ့ကြေညာချက်မှာအဲ့လိုတိုက်တွန်းခဲ့တာဖြစ်ပါတယ်ခင်ဗျာ။ယူရီကနေစနေနေ့ညပိုင်းညမဘာသာအစည်းအဝေးတွေကိုည7:00နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုကစပြီးတော့သတင်းဆောင်ပါးတွေနဲ့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်ခင်ဗျာ
။စမစုံမမရှင်2020ရွေးကောက်ပွဲဖြစ်ရောက်ရင်တက်မတော်ဘက်ကလုံခြုံရေးနဲ့ကာကွယ်ရေးရှုထောင့်အရာကူညီဆောင်ရွက်ပေးနေပါတယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာစစ်တပ်ဘက်ကပြောဆိုလိုက်ချင်းလုံလုံရေးအကြံပြချက်နဲ့တိုင်းရင်းနယ်မြေတချို့မှာရွေးကောက်ပွဲကျင်းပခွင့်မရတဲ့အပေါ်တိုင်းရင်းသားပါတီတွေဘက်ကသဘောထားအမြင်လေးစုစည်းတင်ပြပေးချင်ပါတယ်။တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့လမ်းညွှန်ချက်နဲ့အညီမြန်မာနိုင်ငံတိုင်းရာလုံးအတိုင်းအတာနဲ့နယ်မြေဒေသအလိုက်ရွေးကောက်ပွဲကျင်းပနိုင်ရေးလုံခြုံရေးအမြင့်30ဆင့်နဲ့ခွဲခြားသုံးသပ်ပြီးနယ်မြေလုံခြုံရေးနဲ့ကာကွယ်ရေးအတွက်တက်မတော်ဘက်ကဆုံးဖြတ်အကြံပေးခဲ့ပါတယ်လို့တက်မတော်သတင်းစာရှင်းလင်းပွဲမှာရှင်းလင်းပြောဆိုခဲ့ပါတယ်။ဒီကနေ့အောက်တိုဘာလ24ရက်နေ့မနက်ပိုင်းနေပြည်တော်စစ်သမိုင်းပြတိုက်မှာကျင်းပပြုလုပ်တဲ့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့သတင်းစာရှင်းလင်းပွဲမှာတက်မတော်ပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကအခုလိုပြောဆိုလိုက်တာပါ
။တက်မတော်အနေနဲ့ကတော့လုံခြုံရေးနဲ့ကာကွယ်ရေးရှုထောင့်အရာတိုင်းရင်းသားပြည်သူတွေအားလုံးလုံခြုံစွာလွတ်လပ်စွာနေပြည်ပိုင်ခွင့်ရှိရေးအလေးထားပါတယ်။တက်မတော်ကာကွယ်ရေးချုပ်အနေနဲ့လည်းပါတီစုံဒီပရိုစနစ်မှာရွေးကောက်ပွဲဒီအသက်ဖြစ်တဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့လိုတယ်ဆိုပြီးကျွန်တော်တို့အမြဲတမ်းပြောခဲ့ပါတယ်။လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတနိုင်ငံလုံးမှာကျင်းပနိုင်ဖို့လည်းလိုလားပါ။ကျွန်တော်တို့အနေနဲ့ကတော့လုံခြုံသာမဲပေးနိုင်ရေးသုံးတရားမှာအဆင့်3ဆင့်နဲ့သဘောထားမှတ်ချက်ပေးခဲ့ပါတယ်။လုံခြုံရေးအမြင်ရပဲပြောတာဖြစ်ပါတယ်။အဆင့်3ချက်မှာတော့နံပါတ်1လုံခြုံသာမဲပေးနိုင်တဲ့နယ်မြေ။နံပါတ်2လုံခြုံရေးစီမံချက်ချင်းစီငြိမ်စွာမဲပေးနိုင်တဲ့နယ်မြေနဲ့နံပါတ်3လုံခြုံရေးအားနည်းသဖြင့်မဲမပေးနိုင်တဲ့နယ်မြေတွေပဲဖြစ်ပါတယ်။အဓိပ္ပာယ်ရမှာကတော့သုံးသပ်ချက်ပဲဖြစ်ပါတယ်။ဆုံးဖြတ်ချက်မဟုတ်ပါဘူး။ဆုံးဖြတ်ပေးရမှာကသက်ဆိုင်ရာအဖွဲ့အစည်းတွေရဲ့တာဝန်ဖြစ်ပါတယ်။အကျွန်တော်တို့ကလုံခြုံရေးဆိုင်ရာနဲ့ပတ်သက်တော့ကြောင့်ဒါအာမခံပြီးမှအဲ့နယ်မြေမှာတခုဖြစ်လာခဲ့လို့ရှိရင်တက်မတော်သည်ပို့ပြီးတော့ကြလက်ညှိုးထိုးခံမှာဖြစ်ပါတယ်
။2020ရွေးကောက်ပွဲအတွက်တနင်္ဂနွေလုံးအတိုင်းအတာနဲ့မဲပေးခွင့်ရှိတဲ့နယ်မြေပေါင်းက330ဖြစ်ပါတယ်။တက်မတော်အနေနဲ့လုံခြုံစွာမဲပေးနိုင်တယ်လို့အာမခံချက်ပေးခဲ့တဲ့နယ်မြေပေါင်းက290နယ်မြေပါစစ်တပ်ဘက်ကလုံခြုံရေးစီမံချက်လုပ်ပြီးမှလုံနိုင်တယ်ဆိုတဲ့နယ်မြေက20ဖြစ်ပါတယ်။လုံခြုံရေးအားနည်းတယ်ဆိုပြီးတင်ပြခဲ့တာကတော့39နယ်မြေရှိတယ်လို့တက်မတော်ပြောခွင့်ရကဆိုပါတယ်။တိုက်ပွဲတွေဖြစ်ပွားမနေပေမဲ့လုံခြုံရေးအာမခံချက်ပေးလို့မရတဲ့နယ်မြေတွေရှိကြောင်းကိုလည်းဗိုလ်ချုပ်စောမင်းထွန်းကအခုလိုပြောပါတယ်
။ဖြစ်နိုင်ရင်တနင်္ဂနွေလုံးမှာရွေးကောက်ပွဲကိုဒါကျင်းပစေချင်ပါတယ်။အဲ့လိုမျိုးဖြစ်လို့မလို့ပဲနေရာအနောက်မှာကျွန်တော်တို့မဲပုံးတွေပို့ဆောင်ပေးခဲ့တယ်။အခုမကျင်းပခဲ့ဘူးဆိုတဲ့နေရာတွေမှာတော့ကျွန်တော်တို့ပို့ဆောင်ခဲ့တာကိုကျွန်တော်တွေ့ရပါလိမ့်မယ်။တခုပြောချင်တာကတော့ပြစ်ခတ်တိုက်ခိုက်မှုတွေမရှိဘူးလို့ဆိုတာနဲ့လုံခြုံစွာလွတ်လပ်စွာမြေပေးနိုင်ဖို့ဆိုတာလည်းမဖြစ်နိုင်သေးပါဘူး။တိုက်ပွဲမဖြစ်သွားပေမဲ့လက်နက်ကင်တွေဝင်ရောက်နေတဲ့နေရာတွေရှိတယ်။ချိန်ချောက်မှုရှိနေတဲ့နေရာတွေရှိတယ်။သတ်မှတ်နယ်မြေတွေကိုကျော်လွန်ဝင်ရောက်နေတာရှိတယ်။လက်ဆက်စည်းရုံးဖို့သွားတဲ့အခါမှာအဲ့လက်နက်ကင်ဖွဲ့စည်းတဲ့တာစီချင်းခံရတာတွေအဲတိုင်းနာတွေဒါတွေလည်းတွေ့ရမှာဖြစ်ပါတယ်။အဲဒီလိုမျိုးနေရာမျိုးတွေမှာတိုက်ပွဲမဖြစ်ွားတာမှန်ပေမဲ့လို့ကျွန်တော်တို့အနေနဲ့သုံးသပ်ချက်ထားမှာတော့ဒီလိုမျိုးဖြစ်နေတယ်ဆိုတာသုံးသပ်ပြီးတော့သိရမှာဖြစ်ပါတယ်။
အခုလိုတက်မတော်ဘက်ကလုံခြုံရေးအကြောင်းပြရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိဘူးဆိုတော့တိုင်းရင်းဒေသကနယ်မြေတွေပေါ်မှာသုံးသပ်ချက်ဟာတကယ်လက်တွေ့မြေပြင်အခြေအနေနဲ့ကင်းကွာတယ်လို့ရခိုင်မျိုးသားပါတီ ANP ရဲ့ဗဟိုကော်မတီဝင်အတွင်းမှုတဦးအောင်မရက်ကျော်ကဝေဖန်ပြောဆိုလိုက်ပါတယ
်။တိုးကမြေပြင်အခြေအနေကိုလေးလာမှုအားနည်းတယ်လို့ကျွန်တော်တို့ကတော့သုံးသပ်ရှိတယ်။ဒီမြောက်ပိုင်းဖက်မှာပျောက်ပေါက်တော့ဆိုရင်လုံးဝတိုက်ပွဲဖြစ်တာမရှိဘူး။ဒီရင်ကျွန်တော်တို့စစ်တွေဆိုရင်လေအဲ့ဒီကန်ဘော်ကျွန်းဆိုတဲ့ကြီးရောအုပ်စုကိုသူတို့ကပေလိုက်တယ်အဲ့ဒီကန်ဘော်ကျွန်းဆိုတာကလည်းစစ်တပ်ရဲ့ဘေးနားမှာကဲ့ရဲ့ပေးရှိတာအဲ့ဒါတွေကိုပေလိုက်တယ်တော်တော်ကိုမေးခွန်းထုတ်เสียဖြစ်တော့တာပေါ့ပ Dini Commission Guru Kengwelori Pipu Tara Doshibade.
Dilo Diana Padi maybe when Song Song Zimu so yin Yukawe Jimame Dian Nemi Didarima Napasi Yan Lai Balu. Shantayana Democracy Pedro S and L Y to Dia Ugata Usain Yunga Taidomare.
Some of us see him blue alura. No Hubega less is him blue alura. Yukawe Kalama, no?
ตะเพ่นะตะเพ่แลเออสิอัญญะทุ่มหมู่ดิบ่เนาะบ่รู้บ่เว้หลู่แล้วทุกคนเนี่ยยูก็บ่สู่ว่าหลู่ดูเยกูจะเลยอยู่เฉยอ่ะยูก็บ่ติกูอ่ะหลู่หลู่ว่าแล้วตอนนี้พวกนี้ก็แลงาแลมาป่ะตําบ่ไปก็แลด่านาแลมาหลู่ละบีเตียญาตาเลยยูก็ป่วยจิ้มบ่านายจิ้มไม่ใช่สุดแล้วอาจารย์ญาจันเนี่ยยะคายเช่กะชิงกะยินมอซะเลยปีเนดิเนี่ยบะโกไดเดตาจีตวินก็อยู่ในจิ้วอุสุรีมา
ยูก็ไปจิ้มบ่าเกมชีจองแต่มรบกลงจุยเนี่ยกาเวอเฉเนียอาจารย์เบี้ยเกถาตาผิดไปปี่รองซุยูก็ไปกอมชีส่งเพชรตะตะตาผิดจองกูเลยดิกะนี่จิ้มบ่าเลยตะเถินซาชินลินมวยมาแต่มรบกจ้วสุเกจองบ่าชินจิ้มบ่าสุมมาโควิด-19กุเสร็จหมู่เมียปิ่รอลูรีเนี่ยเตชาควานีลูเมียเนี่ยเนียเรมานักคองซีตะตาก็โบกุเสร็จหมู่ย่อจ่าเยด้วยอะต้องဝင်มาดิคลีเรนักคองซีตะตินล่ะจี้อ่ะอะมา အဲ့ငါးနှစ်အောင်ကလေးဆိုရင်နှာခေါင်းဆီးတက်ဖို့မလိုပါဘူးသူတို့ဒီချောင်းလေးတက်တင်လာကြည့်ရအောင်မအသက်၆နှစ်အချင်းခါလိုက်ပြီးတော့ဥမာကလေးကနေမကောင်းဖြစ်နေတယ်ဆိုတော့အဲ့ကလေးနှာခေါင်းဆီးတက်ထားဖို့လိုနိုင်ပါတယ်အသက်၆နှစ်နဲ့၁၁နှစ်ကြာကလေးတွေနှာခေါင်းဆီးတက်ရပါမယ်သူတို့မှန်မှန်ကန်ကန်တက်ထားတဲ့အောင်လို့လူကြီးကတိကျကြပေးရပါမယ်အသက်၁၂နှစ်နဲ့အထက်ကလေးတွေကတော့တခြားလူတွေနဲ jang, go let me dance when they clear me. The cousin of chimney, damn kind to me. The Uji and Chini go GPO, so say Yawami. Cystic fibrosis is so young yoga, cancer yoga, Jilu yoga can she get clear regaro, say you don't the cousin depu luari. Demoy gone there clearly, the Miarine don't be a qua charming nine, bain the cousin death in our. Clearly, the cousin Medeke. Let go put that sea in his ring, second and say. Jane is a piano swing, second lazy, and his own say our me. Nakaziga, Nakam Bazene, Mazirugo, Dita Pone, a US Army at Chipo Lowari. Dakari Nakazigo, Domini Yadlo, Mazi Ama Mataya, Bazene Makaya, Dumiaule, Bim Doyabao. Nakazi Chopine, Edo Buru, Tedin Dinjo, Lele say our me.
ကျွန်တော်တွေကိုယ်ရဲ့အချက်လေးတွေကိုလိုက်နာကလေးတွေကိုလည်းစနစ်တကျပြပေးရုံနဲ့အန်ရဲ့ကင်းပြီးတော့ကလေးတွေလည်းတငယ်ချင်းတွေနဲ့ပြောရှင်နိုင်ပါမယ်ရှင်ထိုင်းနိုင်ငံတောင်ပိုင်းဖန်ခါခရိုင်မှာကိုဗစ်ကာလအတွင်းမြန်မာလေတပ်သားတအူးမိမိကိုယ်ကိုမိမိအဆုံးစီရင်မှုဖြစ်ပွားခဲ့ပါတယ်ဒီသတင်းကိုတင်ဆက်ပေးပါမယ်ကျမမအေးပါပါထိုင်းနိုင်ငံတောင်ပိုင်းဖန်ခါခရိုင်ကကိုရာပူရီ ဒီလောက်သားတူဖြစ်တဲ့အသက်23နှစ်အရွယ်မောင်ဘူတရားဟာအော်တိုဘာလ23ရက်နေ့ကမိမိကိုမိမိအဆုံးစီရင်ခဲ့ကြောင်းထိုင်းတောင်မိုင်းအခြေဆိုင်ပညာရေးနဲ့ကွန်ပျူတာဖောင်ဒေးရှင်းကအလို့သမားရေးတက်ကြွလှူရှားသူဦးမင်းဦးကပြောပြပါတယ်။မနေ့ကညာကဟိုပါလေဟိုဥစားဘောရှင်းလိုက်ကြလို့မှသူအခန်းပေါ်ရနေပြီးတော့တွေ့ရပေါ့။ဟုတ်ကဲ့ကျွန်တော်တို့ကဒီထန်ကခရိုင်ပေါ့ကိုရပုရိပိုင်မှာရှိတဲ့ ဲဘောငါးပြီးနေတာပေါ့အဲ့ဒီဆန်းတော့ဖြစ်တဲ့အချိန်ကကျတော့မနေ့ပိုင်းတော့ကဖြစ်တာဖြစ်မှာပေါ့ဆရာအောင်မဆက်ရဆိုခြင်းအလောင်းတွေ့ရတဲ့အချိန်မှာသူကလုံခဲ့တဲ့ဆင်နိုင်တော့သေးတာလို့ပြောတယ
်ဒီ
စည်းကြီးကလူတွေတွားပြီးတော့အလောင်းတွားပြီးတဲ့အချိန်မှာဆာအဒီကိုယ်လက်ဒီပါတော့ကိုယ်ကောက်ပြီးတော့ခွင့်ပြင်းနေပြီစားရိုက်ထွက်ပြီးတော့အဲ့လိုဖြစ်နေတာ။ဒါနဲ့တက်ကြရတယ်ကျိုးကဟိုပေါ့ကျိုးကအားသေးတော့လေတက်ကြပြီးတော့အဲ့လိုမျိုးခွင့်ပြင်းနေတာ
။ဟုတ်ကဲ့
ဟုတ်ကဲ့။ဒီတော့ကျိုးကနဲ့ဆက်နေဆောင်နေတဲ့ချီးတယ်။ဟိုဟိုပေါ့ဒီကိုင်းပြင်းနေမင်းကဟိုရှင်းပြောရင်ကျွန်တော်တို့ဒီမှာတရားဝင်တာထွက်မလာတာအကြေတကယ်လည်းဒီမှာလည်းအဲ့လိုမျိုးကိုယ့်ကိုယ်တက်ပြီးသေးတဲ့လူတွေကဒီကိုဗစ်ကြောင့်အလုပ်ကံရင်ဆက်ခဲကြမရသူအခြေအနေတွေကြောင့်တကယ်လူကရှိတော့ရှိတယ်မလေးကျတော့မများဘူးပေါ့
Kobe Kayova Kalama, a loca nida, Poma Mashida, Yamapiga Mita Zurigo, with Yamapobi Naina Rija, Yamalo Tamari, Niat Yanja, Rile, Taunachi Shinibare, the Chugaro, a lotamala met the Tanduo Matanaina, a low shop we will cut here, a low Jashibo Draga, Kakari Joniara Rile Shinidava, Digalama, Kobe Kayova, and Oxford Rapi, Fabi Zimuri Nyalabi, a Kudomio Mimiko Mimi, a Songsi and a Chinidi Tiola Dule, Umi Uga, Jopiavare.
ไอ้วิดาซุวิดาซุเนี่ยปัสสะพี่แล้วคุณน่ะก็บอกเลยตัวปูวินดอกก็เลยอ่ะแล้วดีย้อนกันเนี่ยปัสสะตะนาลูกเปียวอ่ะปัสสะบ่ปาลงบาลงเลยสรว่าวินวินปุมันได้ไม่ชื่อတော့มาปูไหนเนาะอุ๊ยมามาท่องปันไหนเนาะไอ้ขาจะโหมาปฏิญาณนี้เสร็จป่ะไอ้แล้วดีแล้วก็เลยไปดีปูไปแล้วอะไรไม่ผิดอะไรไทยနိုင်ငံมาတော့โควิดเยอะกว่ากาลอื่นอลาดูเกียมอยู่မြန်မာနိုင်ငံသားတွေဖြစ်တာရှစ်မှုလောက်ရှိပါတယ်ไทยနိုင်ငံမှ
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်။ဒုတိယအပတ်စဉ်ပေါ်ချက်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation ရေလွယ်တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါရစေ။ကျွန်မကတော့အေးရီယာမှာ COVID-19 ကရောဂါကြောင့်နေအိမ်မှာနေထိုင်ရတာတွေများလာတာနဲ့အတူအလုံးလက်မဲ့ဖြစ်လာကြတဲ့အတွက်ဝန်ကြီးနယ်မှာအိမ်တွင်းအကြမ်းဖက်မှုနဲ့ရဲမှုတွေများလာတယ်လို့အကူအညီပေးနေတဲ့အဖွဲ့အစည်းတွေကဆိုပါရစေ။ဒီဆောင်မအစီအစဉ်ကို Moon News Agency ကသတင်းတော်ဝန်ဆောင်မှုကဆက်ပြီးကြောပြပေးသွားမှာပါ
။ COVID ကာလအတွင်း stay home နေထိုင်ရတဲ့အတွက်ကြောင့်အိမ်တွင်းအကြမ်းဖက်မှုတွေတစထက်တစတိုးလာတဲ့အထက်မှာမွန်ပြည်နယ်ဟာလည်းအပါဝင်ဖြစ်ပါတယ်။အိမ်တွင်းအကြမ်းဖက်မှုနဲ့မရိမှုကျူးလွန်ခံရတဲ့လူအများစုကတော့အမျိုးသမီးနဲ့ကလေးသူငယ်တွေဖြစ်တယ်လို့ဒေတာခံလူမှုအဖွဲ့အစည်းတွေကပြောပါတယ
်။ Great for families.
COVID ကာလလည်းဖြစ်နေတယ်ဒါပေမဲ့လက်မခံလို့ရလည်းမဖြစ်ဘူးဆိုတော့တကယ်လို့ကိုရတိဝင်ရမယ်ဆိုလဲအမတို့စီစဉ်ပေးရမယ်ပေါ့လေအခုလောလောဆယ်တော့အိမ်တက်နှစ်ထပ်ဖြစ်နေတဲ့ဆိုပေမဲ့လဲရှိတာက18ယောက်တောင်မှဆိုတော့နေရာကနည်းနည်းခက်ခဲဖြစ်နေတယ်ပေါ့လေတယောက်တခန်းထားဖို့လည်းမဖြစ်တော့အတိတ်ရောက်လာတဲ့လူတွေကတော့တယောက်တခန်းပဲပေးထားတယ်ကျန်တဲ့လူတွေကတော့ရောနှောပြီးနေရတယ်အဲ့လိုပဲစီစဉ်ပေးထားရတယ်ပေါ့နော်
ဒါကတော့မွန်ပြည်နယ်မော်လမြိုင်မြို့ကမိအမျိုးသမီးနဲ့ကလေးသူငယ်စောက်ရှောက်ရေးကေဟာရဲ့ program director မိချယ်ရီဆိုဖြစ်ပါတယ်။မိကေဟာဟာအိမ်တွင်းကြမ်းဖက်ခံရတဲ့အမျိုးသမီးတွေ၊မရိုင်းမှုကျူးလွန်ခံရတဲ့အမျိုးသမီးတွေနဲ့တက်ငယ်မရိုင်းမှုကျူးလွန်ခံရတဲ့ကလေးသူငယ်တွေကိုလိုအပ်နေတဲ့ဥပဒေပိုင်းဆိုင်ရာအကူအညီတွေအပြင်နှစ်သိမ့်ဆွေးနွေးပေးတာနဲ့ပြန်လည်ထူထောင်ရေးအတွက်ကူညီပေးနေတဲ့ကေဟာတစ်ခုဖြစ်ပါတယ်။မွန်ပြည်နယ်မှာ COVID-19 ရောဂါတည်ပြုလူနာ900ကျော်နဲ့သေဆုံးသူ8ဦးအထိရှိလာပြီလို့ကျန်းမာရေးနဲ့အာရစားဝန်ကြီးဌာနရဲ့အောက်တိုဘာလ23ရက်နေ့ထုတ်ပြန်ချက်အရသိရပါတယ်။မိကေဟာကိုအမျိုးသမီးနဲ့ကလေးသူငယ်အခွင့်အရေးကိုအဓိကဦးစားပေးဆောင်ရွက်နေတဲ့စံပြလူထုအခြေပြုဖွံ့ဖြိုးရေးအဖွဲ့က2022ဦးပိုင်းမှာစတင်တည်ထောင်ခဲ့တာဖြစ်ပါတယ်။ကိုဗစ်ဖြစ်ပေါ်နေစဉ်ကာလအတွင်းမှာအိမ်တွင်းအကြမ်းဖက်မှုနဲ့မရိမှုကျွလွန်ခံရတဲ့အရေးအတွက်မြင့်မာလာတဲ့အတွက်ကြောင့်ဂေဟာအတွင်းမှာနေထိုင်ဖို့ခက်ခဲဖြစ်လာပါတယ
်
အခုကိုဗစ်ကာလတစ်လျှောက်လုံးမှာအိမ်တွင်းအကြမ်းဖက်မှုရောမရိမှုရောတိုးလာတယ်လို့ပြောရမယ်အမတို့စီမှာအခုထိဆက်သွယ်လာတဲ့လူရှိတုံးပဲ
ကေဟာကိုရောက်လာတဲ့လူတွေဟာတရားရင်ဆိုင်ပြီးတဲ့အသည့်ကေဟာမှာနေထိုင်ကြတယ်လို့တချို့ကတော့စိတ်တန်ရာတွေပြေပြောက်တဲ့အသည့်နေထိုင်ကြပါဗျ။အမှုတစ်ခုပြည့်ပြတ်ဖို့အတွက်တရားစီရင်ရေးကလည်းတာမန်အချိန်မှာတောင်နှိမ့်နဲ့ချီကြာနိုင်ပြီးကိုဗစ်ကာလအတွင်းမှာတော့ပိုပြီးတော့ကြာကြာနေပါဗျ။ဟုတ်ကြ
တဲ့တေးချောင်းမတ်တော့ပါဘုံကံလို့ကတဲ့မတ်ထုတ်တော့ဘယ်ဝန်ဆောင်မှုတော့ပါလဲ။
အစကတော့ပိတ်ဖို့စီစဉ်တယ်ဒါပေမဲ့ပိတ်လို့ရလည်းမဖြစ်ဘူးအန္တရာယ်ကင်းစွာဆောင်ရွက်ဖို့ပဲလိုတော့တယ်နောက်တစ်ခုကတရားရုံးတွားတဲ့အခါမှာခက်ခဲဖို့ဖြစ်တယ်အများစုကတော့ယုံချင်းတွေရွှေ့ထားရတယ်များတယ်ဒီကိုဗစ်ကာလမှာလေဒါပေမဲ့အမတို့မှာတချို့ကတထုံအထိယုံချင်းတော်တက်ရတယ်ဆိုတော့အဲ့လိုမှုမျိုးအရင်ခက်ခဲဖြစ်တယ်
ကိုဗစ်ကာလအတွင်းကျူးလွန်ခံရတဲ့အမှုတွေမှာဆိုရင်သဆိုင်တွေကြောင့်မဟုတ်ပဲဆွေမျိုးနီးစပ်သူတွေကကျူးလွန်သွားတာကိုခံရတဲ့သူတွေကများနေတယ်လို့မိခင်ရီဆိုကပြောပါတယ်
။ပါတော့လေ
အမတို့စီကိုရောက်လာတဲ့အမှုတော်တော်များများကသဆိုင်နဲ့ဖြစ်တဲ့အမှုကနည်းတယ်အထူးသဖြင့်ဦးလေးနဲ့တူမညီမနဲ့အကူဝန်းကွဲအဖိုးနဲ့မိအဲ့လိုတွေကများတယ်။ဘာလို့လဲဆိုတော့က
ကလေးကိုချင်ခဲ့တဲ့သူတွေကသစိမ်းတွေနဲ့တလို့မိဘတွေကလည်းသစိမ်းတွေချက်ဆွေမျိုးသားချင်းတွေကယုံပြီးမိမိတို့ရဲ့တာသမီတွေကိုစိတ်ချစွာနဲ့အထားရတဲ့ကြောက်ပဲဖြစ်တယ်အခုလောကရောဂါကာလမှာအလုံးနဲ့မဲ့ဖြစ်တာများပြီးတန်ကြားတဲ့နေရာအခက်အခဲတွေကြောင့်ပုံမှန်များပြားလာတယ်လို့မေတ္တာဆောင်စည်းကေဟာဥက္ကဋ္ဌတော်တည်ညွှန်ရကဆိုပါတယ်လက်ရှိမှာဘာဖြစ်လဲဆိုတော့
ပြီးဆိုရင်တို့ကယုံနေပါလိမ့်ကတ်တွေတွားဖို့အတွက်ကအော်ခက်ခဲတယ်လေအာဒါကိုသိကြီးနဲ့ဖြစ်ပါမလားဆိုတဲ့အတွေးတွေနဲ့ဟိုနေနဲ့ဖြစ်နေဘူးအဲ့ဒီခါကျတော့ဘာဖြစ်လဲဆိုတော့အလုံးမရှိတာပေါ့နော်အလုံးမရှိဘူးတို့ရဲ့အာယုံဆိုင်မှုတွေမရှိနေဘူးမုံပြင်းတဲ့အတွင်းကအိမ်တွင်းအကြံဖက်မှုနဲ့မတိုင်းမှုကျွလွန်ခံရတဲ့အမျိုးသမီးတွေအတွက်အကူအညီပေးနေတာကမိခင်ဟာအပြင်နောက်ထပ် ကိုခေတ္တပိတ်ထားရတာဖြစ်တယ်လို့တော်တီတီနွယ်ကဆိုပါတယ
်ဘယ်ကိုဗစ်ကာလထဲမှာတော့ဒီနယ်ကတော့ဘူးနီးမလုပ်ထားတော့ဘူးဟိုရုံးကပိတ်ထားလိုက်တယ်လေတိတ်ပြီးတော့အပြင်မှာပဲဒီနယ်တို့လိုက်လုပ်ပေးတယ်ဂျီဗီတွေပတ်သက်တာတော့ဥပမာအခုဒီနေ့ဆိုရင်ချိုင်းဝေးတို့မျိုးပါမျိုးပတ်သက်တာလို့ဆိုရင်တော့ဒီနယ်အပြင်သွားပြီးတော့တက်လုပ်တာပေါ့နော်
2020ခုနှစ်အတွင်းမှာတိုင်းငံမတိုင်းမှု49မှုရှိတယ်လို့ရဲမှုထွန်းထွန်းကဆိုပါတယ်။အမှုတွေကိုဖြည့်ရှင်းပုံနဲ့ပတ်သက်ပြီးအသေးစိတ်ကိုတော့မှတ်ချက်မပေးလိုဘူးလို့သူကဆိုပါတယ်။အခုလိုအဖြစ်အပျက်မျိုးဟာပေါ်ဝမှာအမဲဆက်တစ်ခုဖြစ်လာနိုင်တာကြောင့်ရဲစခန်းကိုမရောက်လာတဲ့အမှုရဲအတွက်ဟာအခုထက်ပိုများနေပါတယ်။လက်ရှိဖြစ်နေတဲ့မတိုင်းမှုတွေအတွက်ဥပဒေပိုင်းမှာပြည်내လူမှုဝန်ထမ်းဦးစီးဌာနကဆောင်ရွက်ပေးနေတာဖြစ်ပြီးကြန့်ရှိနေတဲ့အမှုတွေကိုတော့ CSO အဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်။လက်ရှိ COVID ဒုတိယလှိုင်းမှာမတိုင်းမှု9မှုအတွက်လူမှုဝန်ထမ်းကလိုက်ပါဆောင်ရွက်ပေးနေတာဖြစ်ပါတယ်။ဒါပေမဲ့လည်းမြို့နယ်အစိမ်းအဆိပ်ဖောက်မရှိသေးတဲ့အတွက်ကြောင့်နှင်းနာတဲ့အမျိုးသမီးငယ်တွေထားရှိဖို့အတွက်ကိုတော့မော်လမြိုင်မြို့မှာရှိတဲ့မိကေဟာနဲ့မြစ်တန်ဆောင်စည်းကေဟာလိုနေရာတွေကိုသာလွှဲပို့ပေးနေရတာပါ။အခုလက်ရှိဖြစ်နေတဲ့အမှုတွေဟာလည်းသူတို့ရဲ့စိတ်ပိုင်းဆိုင်ရာတွေလုံခြုံရေးအတွက်လိုအပ်နေတဲ့အတွက်ကြောင့်မရှိမဖြစ်ကေဟာမှာလက်ခံထားရတာဖြစ်ပါတယ်။သူရဲ့စိတ်ဟောက်တွေမှာလည်းနေရာအခက်အခဲတွေဖြစ်ပေါ်နေတာကြောင့်လူမှုဝန်ထမ်းအနေနဲ့မြို့နယ်အစိမ်းမှာစိတ်ဟောက်ဖွင့်ပေးဖို့လိုအပ်တယ်လို့မိချယ်ရီဆိုကပြောပါတယ်
။အေးဒါအမျိုးသမီးအကုန်မျိုးသမီးနေမှာကောင်းဆိုလဲစိတ်ဟောက်
မြို့နယ်အစိမ်းမှာမျိုးသမီးရေးရာဖွဲ့တွေရှိပေမဲ့သူတို့စီမှာစောက်ရှောက်ဖို့နေရာမရှိဘူးဖြစ်နေတယ်။ဆိုတော့မြို့နယ်မှာဖြည့်ရှင်းလို့ရတဲ့ပြဿနာတွေလဲအမားတို့စီလွှဲရတယ်ဆိုတော့အမားတို့ဖြစ်စေချင်တာကမြို့နယ်အစိမ်းမှာလဲစိတ်ဟောက်ဖွင့်စေချင်တယ်ဒါမှမြို့နယ်မှာဖြည့်ရှင်းလို့ရတဲ့အမှုတွေဆိုမြို့နယ်မှာရှင်းပြီးမြို့နယ်မှာပဲစောက်ရှောက်လိုက်ရင်အခုလိုမျိုးတနေရာတဲမှာပဲစုပြောင်းနေတာမျိုးမဖြစ်တော့ဘူးပေါ့လေ
အချမ်းဖက်ခံရတဲ့အမျိုးသမီးတွေဘဝပြန်လည်ထူထောင်နိုင်ဖို့အတွက်ပြည်နယ်အဆင့်ပြန်လည်ထူထောင်ရေးစင်တာတစ်ခုဖွင့်လှစ်ပေးဖို့ကိုလည်းအစိုးရထံကိုတင်ပြထားတာရှိတယ်လို့သိရပါတယ်လက်ရှိအချိန်မှာတော့နေရာအခက်အခဲဖြစ်နေတာတွေကိုဖြည့်ရှင်းဖို့အတွက်အိမ်တလုံးထပ်ငါထားပြီးအသေးရောက်ရှိလာတဲ့လူတွေကိုထားသွားဖို့အစီအစဉ်နေပါတယ်အမျိုးသမီးတွေအပေါ်နှီးနှုတ်ဆောင်တဲ့အကြောင်းဖက်ခံနေရတဲ့ကိစ္စတွေမှာဆိုရင်အနည်းစုကသာအမှုဖွင့်ပြီးတရားရင်ဆိုင်ရာတွေရှိကအများစုကတော့တရားရင်ဆိုင်ရာမှာကိုကြောက်တယ်လို့အသက်အန္တရာယ်နဲ့စိတ်ပိုင်းဆိုင်ရာချိန်ချောက်ခံရတာတွေကြောင့်ဖွင့်မပြောတဲ့အမှုတွေလည်းရှိနေပါတယ်။ဒါပေမဲ့ဖွင့်ပြောလာတဲ့အမှုတွေကိုရင်ဆိုင်ဖို့တရားရုံးဘက်ကအမှုရဲ့ချွတ်ဆိုင်ထားတာတွေရှိတဲ့အတွက်ကြောင့်အမှုရင်ဆိုင်နေတဲ့အမျိုးသမီးတွေကိုကိဟာမှာပဲဆက်လက်ပြီးတော့စောင့်ရှောက်ခံရတာဖြစ်တဲ့အတွက်ကြောင့်နေထိုင်ဖို့အခက်အခဲတွေဖြစ်နေကြပါတယ်။အတမ်းခတ်ခံရတဲ့သူတွေအတန်ကြဲကြဲလောင်လောင်ကြားလာနိုင်ရဖို့အတွက်အကူအညီပေးနေတဲ့သူတွေရဲ့အခက်အခဲတွေကိုတာဝန်ရှိသူတွေကသိရှိပြီးအချိန်မီဖြေရှင်းနိုင်ဖို့အတွက်သို့တော်ထဲကအမျိုးသမီးကိုယ်စားလှယ်လောင်းတွေပို့ပြီးပါလာဖို့ညွှန်လင်းနေကြပါတယ်။မောင်အမျိုးသမီးအဖွဲ့ဥက္ကဋ္ဌမိကွန်ချန်နွန်ကတော့
အမေနဲ့တပည့်နဲ့ရုပ်ရှင်ချက်တူတာတော့အခုဒီလိုမျိုးပေါ်တော့ရေတောက်ဘက်မှာပေါင်းနေကြတယ်မယ်လို့ဖြစ်ထားတဲ့မျိုးသမီးတွေနေတယ်မျိုးသမီးတွေလိုအပ်ချက်ကပါတယ်ဖြစ်တယ်လဲဆိုတော့သူတို့ကတော့မှတ်ရှိတယ်သူတို့လည်းရုပ်ရှင်ပြီးသားရှိတယ်ပေါ့နော်တဲ့ကကြတော့အကြီးအကျယ်သူတို့သာတကယ်လို့ညာရေတောက်ဘက်မှာနေရာရအောင်သူတို့ကတော့ကျွန်တော်အမျိုးသမီးတွေအတွက်တကယ်လို့အပ်တဲ့ချက်တွေကိုဖြစ်ပြီးပေးနိုင်တယ်ဆိုရင်ကျွန်တော်အမျိုးသမီးတွေအများအားလေးစား
အခု
တင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ရှင်းနေမယ်လို့တို့တက်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Do News Agency ကဝန်ဆောင်မော်ဒို့တန်ကအေးအောင်ဇာနီရဲ့ Oliver Show တို့ဖြစ်ပါတယ်။ဒို့တန်ပတ်စဉ်အတန်းတွေအစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒို့တန် Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းအမေနေ냐9နိုင်ရင်ကနေ10နိုင်ရင်အတွင်းနဲ့တင်းကနေနေမနက်6နိုင်ရင်ကနေ9နိုင်ရင်အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တရုတ်နဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ STC ကပံ့ပိုးကူညီကြပြီး Frontier မြန်မာနဲ့ Foundation Hero နဲ့တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။နောက်ပတ်တွင်မှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီတိုင်အစီအစဉ်ကိုနားဆင်ပေးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
တဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအခြေအနေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Sound တို့ပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်မင်္ဂလာပါခင်ဗျာ VOE American တန်ကနေပြီးတော့ဆက်လက်တန်လွှင့်နေပါတယ်ကျွန်တော်အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ဒရက်လီလိုက်အစီအစဉ်နေရာမှာရွေးကောက်ပွဲအထူးအစီအစဉ်တရံနဲ့အစားထိုးတင်ဆက်ပေးနေပါတယ်။ဒီပတ်မှာတော့ရွေးကောက်ပွဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ဆက်ထားပါတယ်။ Channel FFE သတင်းအယ်ဒီတာကိုမှုတက်ကနေပြီးတော့တင်ဆက်ပေးထားတာဖြစ်ပါတယ
်။မင်္ဂလာပါခင်ဗျာ။ပတ်စဉ်တင်ဆက်ပေးနေတာဖြစ်တဲ့2020ရွေးကောက်ပွဲအထူးစီစဉ်ကနေကြိုဆိုလိုက်ပါတယ်ဒီတစ်ပတ်မှာတော့2020ရွေးကောက်ပွဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကြွေးကြော်သံဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားကြမှာပါအဲ့တော့ဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားကြတဲ့သူတွေလည်းရှိပါတယ်ဖိတ်ခေါ်ထားကြတဲ့သူတွေကတော့မြို့သားဒီမိုကရေစီဖွဲ့ချုပ်ပါတီဗဟိုပြန်ကြားရေးကော်မတီတွင်ရင်မှုမုံရောင်အောင်ရှင်ဖြစ်ပါတယ်ပြည်သူပါတီဥက္ကဋ္ဌဦးကူကူကြီးဖြစ်ပါတယ်ပြည်တော်စုကောင်းကျိုးဆောင်ပါတီရဲ့အိုချံပေးပုဂ္ဂိုလ်များအဖွဲ့ကောင်းဆောင်ဦးကူကူနိုင်ဖြစ်ပါတယ်ဒီတစ်ပတ်ကျွန်တော်တို့ဒီ2020ရွေးကောက်ပွဲအထူးစီစဉ်တဲ့ပတ်သက်ပြီးတော့ဆွေးနွေးမယ့်အကြောင်းအရာကဒီ2020ရွေးကောက်ပွဲနဲ့ပြည်ပအခြေခံဥပဒေပြင်ဆင်ရေးကြွေးကြော်ချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးမှာပါ2008အခြေခံဥပဒေပြင်ဆင်ရေးကဒီနိုင်ငံရေးပါတီတိုင်းလူလူရဲ့ဒီရွေးကောက်ပွဲကြွေးကြော်ချက်တွေအားကဒီရွေးကောက်နိုင်ငံရေးညီမချက်တွေရွေးကောက်ပွဲခရီးတွေမှာပါတဲ့အဓိကအနေနဲ့ပါတဲ့အကြောင်းအရာတစ်ခုလည်းဖြစ်တယ်ပေါ့နော်ဆိုတော့ဟိုပြီးခဲ့တဲ့ဒီဆိုရတတန်းနှစ်ခုဒီတွတ်တော်တတန်းနှစ်ခုအတွင်းမှာလေအခြေခံဥပဒေပြင်ဆင်ရေးကိုဒီတွတ်တော်ထဲမှာလုပ်ဆောင်ခဲ့တာမျိုးရှိတယ်။ဒါပေမဲ့ဒီနိုင်ငံရေးအင်အားစုတွေဒီတိုင်းနာအင်အားစုတွေမျှော်လင့်တဲ့ဒီ Federal Democracy ပြည်တော်အစုရှိသွားတဲ့အခြေခံဥပဒေတော့မဖြစ်လာသေးဘူးပေါ့နော်။ဆိုတော့ကျွန်တော်ဒီ2020ရွေးကောက်ပွဲအလွန်မှာဒီအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ဒီနိုင်ငံရေးပါတီတွေအနေနဲ့ပေါ့နော်။ဆိုတော့ဟိုအခြေခံဥပဒေပြင်ဆင်ရေးကိုဟိုနီးပြူဟာပို့ပြီးတော့မှအာမခံချက်ရှိမယ်ပြည်သူ့ကိုအာမခံချက်ပေးနိုင်မယ်နီးပြူဟာတွေပို့ပြီးတော့မှဒီခြေကံဥပဒေပြင်ဆင်ရေးကိုထိရောက်နိုင်အောင်လုပ်ဆောင်မယ်စဉ်းစားချက်မျိုးတွေဆိုတော့ရှိပြီလားပေါ့နော်ဒါမျိုးချမှတ်ထားတာကိုရှိပြီလားဒါမျိုးဒီပြည်ကအပြောင်းလဲတွေကိုလုပ်ဆောင်ဖို့ရည်ရွယ်ထားတာမျိုးရှိပြီလားပေါ့ဒါလေးကိုကျွန်တော်ရင်စပြီးတော့ပြီးချင်ပါခင်ဗျအရင်ဆုံးတော့ကျွန်တော်အန်ကယ်မွန်ရောင်အောင်ရှင်ကိုဖိတ်ခေါ်ချင်ပါအန်ကယ်မွန်ရောင်အောင်ရှင်စပြီးဆွေးနွေးပေးပါဦး
ကျွန်တော်တို့အခုရွေးကောက်ပွဲဝင်မဲ့နိုင်ငံရေးပါတီတော်တော်များများရဲ့ညီမချက်ထဲမှာပါလာတာပွဲစည်းပုံခြေကံဥပဒေပြင်ဆင်ရေးဆိုတာပါလာတဲ့အတွက်ကြောင့်ကျွန်တော်ကတော့ဒီဟာကိုအများကြီးကြိုးဆိုပါတယ်အများကြီးလည်းဒီနဲ့အားရမှုရှိပါတယ်အဲကျွန်တော်တို့ NLD အနေနဲ့ကလည်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ဟိုတစ်လျှောက်လုံးကျွန်တော်တို့ဟိုစူးစမ်းခဲ့ကြတာပါပဲ1993ဟိုကြိုက်စံကအမျိုးသားညီလာခံတွေကကျွန်တော်တို့ကစပြီးတော့ဒီဟာကိုပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့စူးစမ်းခဲ့ကြတာပဲနောက်တစ်ခါ2008ဖွဲ့စည်းပုံအခြေခံဥပဒေကိုအတီးပြုမဲ့ကိစ္စမှာလဲကျွန်တော်က notebook ဆိုပြီးတော့ကျွန်တော်ကန့်ဝတ်ခဲ့တယ်။နောက်2008ပြည်သူ့ဘုံအခြေခံဥပဒေရပြုလုပ်တဲ့2010ရွေးကောက်ပွဲလဲကျွန်တော်တို့မပါခဲ့ဘူး။ဒါတွေလဲကျွန်တော်ပဲဟိုသပိတ်ပေါက်တယ်လို့ပဲဆိုရလို့လုပ်ခဲ့ကြတယ်ပေါ့။ Now the car, you went up by Malaysia, no, they don't chop, yes, they don't chop Visari, now Hazel Gusalo, Visari, Dari Malaysia, General Rune, Mipa, Polly, Mipa, General, you know, Badi, Barret, General Mipa, the movie, Yazu, the Chongari, Barret, Yazu, the General, Yahoo, Puni, don't let me look now, Juzaka. Now, so, my General, the Johnson. We go away video, General, not Orema, Nyal Yalare. Nyal Yalare is in general, the Yahoo better video, Josa Jarabe. Here, and the Nasaku Kala, Besuazu, Anima, General, not Orea Nibido, Yasimbo, Josa Jarabe, and Alu Gibare. To the Rea, Yasimbo, Josa Jarekama, to Chokyo, I know, General, Maomi Ever. Maomi Bingalu, General, Ma, the Tiada pada video jenaruh tiga tu tiada. Tomo jenaruh di jenaruh lini tarik cakap dong cakap jenaruh jaga baru. Enam orang baru. Nampak tiga jenaruh. Jangan sengal semua. Ibu ibu bina lekari dan jenaruh cipu orang jenaruh bersaing mama looks orang ni dia sura awu jenaruh tahu. Ibu ibu tiga tiga baru. Nampak ni kalau tu orang mati ni pun baru. Aisyah tu orang mah jenaruh ni juga. Democratic and Yazu, no dogs, Lady Ballare, Diana Munas, no dogs, Lady Ballare, DPS and Mugdema, General Bubombi of Ballare. Any other general that are the cooked head with the no three people. Now, don't check out General, no dorema, shown the vegetation, and the vegetation. The PC and Mug, but you do not know what you know, said because I paid it as well, General three people, Shibari. A good lame, the no dogs at Dama volume. เอ๋ลูกจันโรดาวอยู่ในแม่จีนนี่ลูกที่เด็กมาที่เด็กจันโรรู้ว่ารอจันโรรู้ยังมูลายอยู่เจ็ดเจ็ดเลยพอที่ผมเชื่อว่าอุปนิสัยเสียงอยู่เสบียร์จันโรแต่ก็วันต่อมาเว้ยเสบียร์ชูซาตัวเมย์ที่ดูดูเนี่ยดูเสบียร์ชูซาตัวเมย์รู้จันโรยังต้องย้อนมาดิโอเคโอเคคุณก็ไปอีกเช้าสุนีไปบ้างดีกว่ามาเราจะไปแมเนจเมนต์ของเราเราต้องอธิบายว่าที่ว่าเรื่องโลกมาบิสเนสเนี่ยเป็นมาเราเราต้องตื่นเช้ามาเลยถ้าเราจันโรรู้ว่านั่งยังยี่เนี่
တယ်ခြေလေးလုံးကာလမှာ result based သွားဖို့အတွက်အဲ့ဒီချိန်တုန်းကအပြင်းထန်ဆုံးလမ်းကြောင်းဖြစ်တဲ့စင်ကြိုင်အစိုးရလမ်းကြောင်းကိုကျွန်တော်တို့ထောက်ခံပြီးတော့ဖြည့်ဝဲရုံးလုံးရှောင်းမှုတွေလုပ်ခဲ့တယ်သို့တော့ထိပ်ပိုင်းကောင်းဆောင်နေကြတဲ့မှာပဲနှုတ်ခွက်တာတွေပါတယ်ဖြစ်ပြီးမအောင်ဘူး90ရွေးကောက်ပွဲပြီးတဲ့အခါကျတော့လေဖွဲ့စည်းပုံအကျက်အကျဲဖြစ်တဲ့အခါကျတော့ဒါကျွန်တော်တို့စာတန်းတစ်စောင်ကိုအကြံပြုစာတင်ခဲ့ပါတယ်လမ်းကြောင်းအကြီးကြီးရတယ်ဒါတွေကကျွန်တော်ထုတ်မပြောခဲ့သေးတာပါအဲ့တော့ပေါင်ထဲမှာတုန်းကလည်းကျွန်တော်တို့ဒီညောင်းနှပင်တစ်ဖက်သက်ရေးဆွဲတာကိုကျွန်တော်တို့ဆန့်ကျင်တယ်အဲ့တော့နောက်တစ်ခုကတော့2005မှာပထမတစ်ခေါက်ကျွန်တော်အပြင်ပြန်ရောက်လာလွတ်လာတဲ့အခါကျတော့လေဒီတစ်ဖက်သက်ရေးဆွဲနေတာကိုပေါ်ပေါ်ချင်းချင်းလူသိရှင်ကြောင်းဝေဖန်ကန့်ကွက်တဲ့အတွက်ကြောင့်ကျွန်တော်တို့ချက်ပြီးတော့ပန်းစည်းခံရတယ်နောက်ဆုံးဒီ88ကောင်းသားကောင်းဆောင်တွေအပြင်မှာရှိနေခြင်း2008ဖွဲ့စည်းပုံအတည်ပြုဖို့အတွက်ကျွန်တော်တို့ဟာအဟံသားဖြစ်နေတယ်လို့ယူဆဖို့ရပါတယ်။ဒါကြောင့်မို့လို့လည်းကျွန်တော်တို့ကိုဒါ65နှစ်နဲ့6လပေါ့။ချပြီးတော့ဒါရောက်ပြီးအဝေးဆုံးနယ်စပ်နယ်ပြားတွေပို့ခဲ့။အဲ့တော့ပြောချင်တာကဒီဖွဲ့စည်းပုံကိုကျွန်တော်တို့ကမဖြစ်ခင်တည်းကကျွန်တော်ကန့်ကွက်ခဲ့။သို့တော့အောင်မြင်တယ်။ဒါပြက်ရေကောက်ပွဲကို NLD ကဝင်မယ်ဆိုတဲ့ဆုံးဖြတ်ချက်ဟာလည်းပဲဒါလက်တွေ့ကျတယ်ဒီတခါတော့ဒါကျွန်တော်တို့ဒါ result oriented ဖြစ်တယ်စန့်ကျင်နေုံနဲ့မလုပ်မယ်ဆိုတာလည်းပဲ alternative တစ်ခုကိုမပြနိုင်တဲ့အခြေအနေမျိုးမှာဒါကိုဟို risk ယူပြီးတော့ဝင်မယ်လို့ဆိုတဲ့ဟာကိုကျွန်တော်တို့ထောက်ခံခဲ့တယ်2013နှစ်စန်းပိုင်းမှာအင်္ဒရာမှာလူလူဆွေးနွေးပွဲပွဲမှာဝယ်လွန်သွားပြီးဖြစ်တဲ့ဆရာဦးကုန်ကြီးရဲ့ချင်းလင်းဦးရဲ့ကျွန်တော်ရင်းထားဆက်ပြီးတော့ဒေသုံးဆောင်ပြင်ဆင်ရေးကိုကျွန်တော်ပြောခဲ့တယ်ကျွန်တော်တို့ကဖွဲ့စည်းပုံပြင်ဆင်ရေးအတွက်လူလူလှုပ်ရှားမှုတွေလုပ်သလိုတစ်ချိန်တည်းမှာခေါင်းဆောင်9ယောက်နဲ့ပြည်သူဆွေးနွေးမှုအတွက်ကျွန်တော်တရားဝင်စာတင်ခဲ့တယ်။အဲ့ဒါပါလဲဆိုတော့ဒေါ်စန်းစုကြည်ဦးသိန်းစိန်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးရွှေမန်းဦးခင်အောင်မြင့်အဲ့ဒီ9ယောက်နဲ့ကျွန်တော်တို့တွတ်တော်ပြင်ပမှာတရားဆွေးနွေးပြီးတော့သဘောထားတွေရယူဖို့ကျွန်တော်ကြိုးစားခဲ့တယ်။ကျွန်တော်တို့ကဒီဥပဒေတစ်ခုကိုပြင်ဆင်တော့မယ်ပြဋ္ဌာန်းတော့မယ်ဆိုရင်လက်တွေ့ရလက်ထွက်ဖို့အရွေးဖြစ်ဖို့အတွက်ပြင်ဆင်ရတဲ့အပိုင်းတွေရှိတယ်။အဲ့တော့ကျွန်တော်တို့ကဖြစ်စေချင်တာကကျန်တဲ့ဦးတည်တဲ့ဒုက္ခမှုမျိုးဟိုကျွန်တော်တို့ကပြင်ညာတွေအများကြီးရဲ့မှာသူ့ရဲ့ timeline နဲ့ပေါ့အချိန်ကာလအကန့်အသတ်နဲ့ဒီကာလတက်တန်းမှာ၅နှစ်မှာဘယ်ဟာတွေကိုပူစားပေးပြင်မယ်ကိန်းကနအရာကဘယ်လိုမှပြင်လို့မရဘူးဒါဆိုရင်နိုင်ငံရေးအရာမ အလောက်အမှုပညာများအောင်ဆောင်ရွက်နိုင်တယ်လဲဆိုတာကဒီဖွဲ့စည်းပုံပြင်ဆင်ရေးအဓိကတစ်ချက်ဟိုဒီလိုပြောလို့ကျွန်တော်တို့ကစစ်တပ်ကိုဟလာအလျှော်ပေးလိုက်ရောပြီးတော့ကောင်းရှင်ဖို့ပြောနေတာမဟုတ်ဘူးကျွန်တော်တို့ struggle လုပ်တဲ့ဘိုင်းတွေအလုပ်ကိုလုပ်နေတာအခုကျွန်တော်တို့တော်တော်တက်တန်းနှစ်ဆက်မှာပြောရင်ဒါအရင်နှစ်ဆက်လုံးကပြည်တော်စုဦးတွေအမှတ်45နဲ့တရားနည်းနဲ့တရားနာမှာပါတဲ့အချက်54ချက်တူးချက်ပြီးတော့ပြင်ဆင်နိုင်ခဲ့တယ်။အခု9နှစ်တက်တန်းမှာမတန်ဆွမ်းတဲ့ဦးမင်းဆွမ်းနှစ်ချက်ပြင်နိုင်ခဲ့တယ်။ဘလောက်ကျွန်တော်တို့ခံကြိုင်မှာမှာကျွန်တော်တို့ရရှိလိုက်တယ်လေဆိုတာဒါကျွန်တော်တို့ကဟိုကိန်းကဏ္ဍအချက်အလက်တွေနဲ့ဟိုစင်ရှင်လုံးတရားနဲ့ကျွန်တော်တို့ချင်းကပ်ဖို့လိုတယ်။ကျွန်တော်တို့က32နှစ်ကျော်လောက်ကျွန်တော်ကဟိုပြောရင်တော့ရှင်လင်းလုံးဥဆောင်ခဲ့တဲ့တောင်သားတယောက်အနေနဲ့ပြောရင်ကျွန်တော်တို့ဒီအများကြီးပြောနေတယ်။နောက်ဆုံးကျွန်တော်အခုပါတီထောင်တာကို၌ကအားမလို့အားမရစိတ်နဲ့ကျွန်တော်မှကျွန်တော်လုပ်ချင်တဲ့ vision တွေရှိတယ်။အဲ့ဒါတွေကိုလွတ်လွတ်လပ်လပ်အကောင်အထည်ပေါ်နိုင်ဖို့အတွက်ကျွန်တော်တို့စိတ်ကြည်ကိုယ်လေးရဲဘော်တွေစူးစီးပြီးတော့ပါတီထောင်တဲ့ကိစ္စမှာလက်တွေ့ကျကျပြင်နိုင်တဲ့ကိစ္စတွေအများကြီးရှိတယ်။ဆိုတော့ဒါကြောင့်မလို့ကျွန်တော်တို့ကတော့ကျွန်တော်တို့ရဲ့ကိုယ်ပိုင်အယူဆတွေ vision တွေကိုအကောင်အထည်ပေါ်ချင်တယ်။ဖွဲ့စည်းပုံပြင်ဆင်ရေးကိုလည်းဟို reset base reset oriented ပေါ့နော်။ဒါလက်ကိုဦးတည်တဲ့လက်တွေ့ကျတဲ့ဆောင်ရွက်မှုတွေကိုကျွန်တော်တို့လုပ်ပေးဖို့လည်းကျွန်တော်တို့မှအစီအစဉ်တွေရှိတယ်။အော်ပြင်ဆင်လာတာဒီလည်းရှိပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့ခုကနေကျတော့စနေပေးပါအောင်ဒီပေါ်မှာ
ရွှေကောက်ပွဲကော်မရှင်ဥပဒေနဲ့ပတ်သက်လို့လေကျွန်တော်ပြင်ဆင်ရေးလေးကိုပထမဆုံးပြီးတော့ကြံပြစ်ချင်ပါတယ်။အဲ့တော့အခုလွတ်လပ်ပြီးတော့ညတာတဲ့ရွှေကောက်ပွဲဖြစ်အောင်ဆိုတဲ့နေရာမှာအဓိကဒိုင်းပြီးတပွဲကြီးကြရတဲ့ပြည်တော်စုရွှေကောက်ပွဲကော်မရှင်ရဲ့ခန့်ကန့်ကအရေးကြီးပါတယ်။အဲ့တော့ကော်မရှင်ကိုနိုင်ငံတော်သမ္မတအနေပြီးတော့ခန့်တောင်းပေးရတာဖြစ်ပါတယ်။အဲ့တော့ရွှေကောက်ပွဲမှာအများစုနိုင်ရတဲ့ပါတီကအစိုးရဖွဲ့ပြီးတော့ကော်မရှင်ကိုခန့်တာဖြစ်တဲ့အတွက်ကော်မရှင်ရဲ့ရက်တီချက်အဆောင်ချက်ဒီပုံမှာတချို့ကမေကွန်ထုတ်ကြတာရှိပါတယ်။အဲ့တော့ကျွန်တော်အနေနဲ့မြင်တာတော့ပို့ပြီးတော့လွတ်လပ်ဖို့ညှတာလို့ဆိုရင်တော့ကော်မရှင်ရဲ့ရာထူးတက်တန်းကိုသမ္မတရဲ့တက်တန်းနဲ့အညီမထားဘဲနဲ့ပြောင်းစုတရားထွတ်တော်ချုပ်တရားသူကြီးများရဲ့ရာထူးတက်တန်းကဲ့သို့အသက်80နှစ်ပြည့်သည့်အထိတော်ဝင်ထပ်ဆောင်ခွင့်ရှိပြီဆိုပြီးတော့မှဒီပြည်သူ့ရွေးကောက်ပွဲကော်မရှင်ရဲ့ဥပဒေကိုပြင်လိုက်မယ်ဆိုရင်ဒါကထုတ်ဝက်ကျော်ဆန္ဒမဲနဲ့တွတ်တော်ရဲ့ပြင်လို့ရပါတယ်။အဲကျွန်တော်တို့ပြည်သူ့ကောင်းကျိုးဆောင်ပါတီအနေနဲ့ကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေအပါဝင်တည်ဆဲဥပဒေရရကိုနိုင်ငံတော်နဲ့နိုင်ငံသားများချိုးစည်းပွားအတွက်ပြင်ဆင်ခြင်းပယ်ပြတ်ခြင်းအတိတ်ပြဌာန်းခြင်းလို့ပြုလုပ်မယ်ဆိုပြီးတော့မှဒါပြည်သူများထံမှာအတည်လင်းကြည့်ပြုထုတ်ပြန်ထားပါအဲ့တော့ဒီခြေခံဥပဒေကိုပြည်သူအများစုကပြင်ဆင်လို့တဲ့ဆန္ဒကိုပြပြကြပါတယ်ကျွန်တော်ပါတီအနေနဲ့လည်းပဲပြည်သူတွေရဲ့ဆန္ဒနဲ့အညီကျွန်တော်နိုင်ငံနဲ့စီလျော်လိုက်တဲ့ဖွဲ့စည်းပုံခြေခံဥပဒေဖြစ်အောင်ပြည်သူတွေကနေပြီးတော့ပါတီကိုတောင်းပေးလာမယ်ဆိုရင်ဒါအပြုံးမဟုတ်လက်တွေ့ကျကျရလကောင်းရအောင်ဒါပြင်ဆင်ဆောင်ရွက်ဖို့စိတ်ပိုင်းပြတ်ထားပြီးဖြစ်ပါတယ်ကျွန်တော်ပါတီရဲ့ဥက္ကဋ္ဌကြီးသူတော်ဦးရွှေမန်းနာဂအဖြစ်နဲ့ဥဆောင်ရင်ပမအချင်းပြည်သူ့တော်ကနေပြီးတော့85ရာရင်လုံးကျော်ထောက်ခံမဲဖြစ်တာပြင်ဆင်နိုင်တယ်ဆိုတဲ့ဒါခုနကဆွေးနွေးသွားတယ်ဒီပုံမှန်436ခဝင်းမှာအကျုံးဝင်တယ်အဲ့တော့တိုင်းဒေသကြီးပြည်နယ်ဥပဒေပြုစီရင်စရာနှစ်အဲ့ဒီမှာကဏ္ဍ၈ခုမှာအကျောင်းရာ34ခုတိုင်းဒေသကြီးပြည်နယ်တွေကထောက်ခံရမယ်အခွန်ခတွေဇယား၅ပါအကျောင်းရာခု20ကိုအတိဖြစ်ဆွပြီးတော့ထည့်သွင်းပြဋ္ဌာန်းပေးနိုင်ခဲ့တာဖြစ်ပါတယ်။အဲ့တော့ဒီပရမချင်းပြောင်းသူတတော်မှာတောင်းမှာအခုလိုမျိုး54ချက်ကိုလက်တွေ့ရလက်ကောင်ရပြင်ဆင်နိုင်ခဲ့တာဖြစ်တဲ့အတွက်ကျွန်တော်ပါတီကပြည်သူကတောင်းပေးမယ်ဆိုရင်မကြာမီမှာပေါ်ပေါက်လာမယ်။တတိယအကြိမ်ပြောင်းသူတတော်မှာဒီတဲ့ပို့ပြီးတော့မှရလက်ကောင်တွေရအောင်လက်တွေ့ကြကြဆောင်ရနိုင်မိမယ်လို့ကြုံကြည့်ပါလေ
။ဟုတ်ကဲ့ဟုတ်ကဲ့။ဘာကျွန်တော်ဒီဒုတိယတစ်ပိုင်းဆက်သွားတယ်။ဒုတိယတစ်ပိုင်းမှာတော့ကျွန်တော်အရင်ဆုံးဥပ္ပကိုကြီးကိုစပြီးတော့ငေးကျင်တယ်ပေါ့။ခုနကဥပ္ပကိုကြီးဆွေးနွေးခဲ့သလိုပဲဒီ2008ခြေကံဥပဒေပြင်ဆင်ရေးကိုခန်းကဏ္ဍမျိုးစုံအောင်လောက်ဆောင်ခဲ့တာ။ဒါတစ်ချိန်တော်တော်လေးပြေးခဲ့ရတယ်ပေါ့။နော်ပြည်သူတွေကဒီခြေကံဥပဒေပေါ်ပြင်ဆင်ရေးပေါ်တော်တော်လေးကိုလည်းမျှော်လင့်ခဲ့ကြတာရှိရဲ့။ဒီ9နှစ်သက်တမ်းမှာလည်းကျွန်တော်တို့ကဒီခြေကံဥပဒေပြင်ဆင်ရေးကပြီးခဲ့တဲ့ဒီချိန်တွေကလိုပဲဘာမှဒီခုန4-6ဆောက်တကားလည်းမဖွင့်နိုင်ဘူး။ဟိုသူတို့ကြကြပြောင်းလဲလာတာမရှိတော့ဘူးမရှိသေးဘူးဆိုလို့ရှိရင်ရော ဘလောက်တိဆက်ပြီးတော့ဒီပြည်သူတွေအနေနဲ့ဘလောက်တိစိတ်ရှိလက်ရှိစောင့်နေတယ်ဆိုနိုင်ငံရေးအားစုတွေအနေနဲ့ဒီခြေကဥပဒေပြင်ဆင်ရေးဒီလမ်းကြောင်းကိုဘလောက်တိုင်းတာဒီစိတ်ရှိလက်ရှိဆက်ပြီးတော့စောင့်နေတယ်ပေါ့ဆိုတော့ဒီပုံမှာလည်းဟိုဥပဒေရဲ့ဟိုသဘောထားအမြင်ကိုဆွေးနွေးပြေးနေတယ
်ဟိုအဓိကကတော့ကျွန်တော်တို့ဟိုအချိန်ကအရန်တန်ဖိုးကြီးပါတယ်ကြောင်းလဲအရန်မြန်တဲ့အချိန်မှာဘာမျိုးဆိုတဲ့တက်တန်းဟာနည်းနည်းနုံနုံကာလာယူဖို့ပေါ့ဟိုဖွဲ့စည်းပုံပြင်ဆင်ရေးလို့ပြောရင်ကျွန်တော်ကဟိုကိုယ်တိုင်လည်းကျွန်တော်တက်တန်းရှိနေပါ။နောက်ဥပဒေနဲ့ပတ်သက်လို့လည်းစိတ်ဝင်စားအများအတန်းကျွန်တော်လေ့လာတဲ့သူဖြစ်တဲ့အခါကျတော့ဥပမာခုနကဒါပြည်တော်စုဥပဒေအမှတ်45ဆိုလို့ရှိရင်ပြဋ္ဌာန်းမိပြီဖြစ်တဲ့အတွက်ကြောင့်သူကထပ်ပြီးတော့85ရာခိုင်နှုန်းကျော်စရာမလိုဘူး။ဒါအတိအကျပြီးသား။ခုနကပြည်တော်စုကပြဋ္ဌာန်းသောဥပဒေနှင့်အညီဆိုတဲ့အပိုက်ကို90ရာခိုင်နှုန်းကျော်နဲ့ကျွန်တော်တို့အဲ့ဒီ54ခုစလုံးနဲ့ပတ်သက်တဲ့အားကိုကျွန်တော်တို့ပြင်လို့ရတယ်။ပြီးရင်သက်ဆိုင်ရာပြည်နယ်များမှာဥပဒေပြဋ္ဌာန်းပြီးတော့budget volume ကြီးလာမယ်ပြီးရင်အုပ်ချုပ်ရေးရန်တရားပြင်မယ်နိုင်ငံရေးအရသူတို့ရဲ့ဒီပြည်နယ်ရေးရဲ့လုပ်ပိုင်ခွင့်တွေကိုတိုးပြင်မယ်ဟာလာပြည်နယ်ဖွဲ့စည်းပုံပေါ်လာအောင်ကျွန်တော်တို့ကြိုးစားမယ်ဆိုတော့ဒါ၄ဟာကျွန်တော်တို့လက်တွေ့ဆောင်သွားမယ်ကိစ္စတွေဒါကျွန်တော်တို့ပြည်သူပါတီရဲ့မူဝါဒတွေဖြစ်ပါတယ်ကျွန်တော်တို့တွားနေတဲ့လမ်းကြောင်းဟာ revolution လား evolution လားအဲ့ဒါကျွန်တော်တို့ကပြည်သူကိုရှင်းရှင်းလင်းလင်းကျွန်တော်တို့ကတည်င်းစကားပြောလို့ကျွန်တော်တို့2012မတိုင်ခင်တုန်းကကျွန်တော်တို့ကဒါ revolution ပဲသို့တော့2012မှာရွေးကောက်ပွဲဝင်တယ်ဆိုတဲ့ဆုံးဖြတ်ချက်ဟာအရေးကြီးတဲ့နိုင်ငံရေးပြသတာနှစ်ခုရှိတယ်။တစ်ခုက90ရွေးကောက်ပွဲရလဒ်ကိုအတောင်တည်းပေါ်ဖို့မတောင်းဆိုတော့ဘူးဆွန့်လွတ်လိုက်တယ်ဆိုတဲ့ဘော။နောက်တစ်ခုက2008ပွဲစည်းပုံကိုမပြည့်ရင်ပါတီမထောက်ဘူးရွေးကောက်ပွဲမဝင်ဘူးဆိုတဲ့ချက်ပြီးချက်ကနေပြီးတော့မကြိုက်ဘူး။သို့တော့လက်ခံလိုက်တယ်လက်ခံပြီးတော့ဒီပေါင်းတွေကနေတစ်ပြေးပြေးပြင်သွားဖို့ကြိုးစားတယ်ဆိုတာဟာနိုင်ငံရေးအားဖြင့်သူကတကြီးကြီးကြောင်းလဲတိုးတက်မှုလမ်းစဉ်ကို evolution ကိုတွေးလိုက်မှာဖြစ်တယ်။အဲဒီလိုအခြေအနေမျိုးမှာဟိုကျွန်တော်တို့ကဘာဖြစ်နေလဲဆိုတော့ဟိုဘဲအသီးသီးကကောင်းဆောင်တွေကဟိုကိုလူတွေကိုဟို follower တွေကိုမတားတော့ဘဲနဲ့ဖြုတ်ပေးထားတဲ့ကိစ္စ။အမြင်သဘောတော့မတူရင်တခါလဲအသေးသက်ကိုစူးစားတော့။ဟာဒီလူကသူကစစ်တပ်သူကအကြံခံရေးဟလာသူကဟိုမဘာသာသူကအစ္စလမ်ဟလာသူက NLD အစရှိသူရှိတဲ့ဖြင့်လူ့ဖွဲ့စည်းရေးမှာတစိမ့်ကြီးကပ်ပြီးတော့ဆဲဆူတိုက်ခိုက်နေတာတွေကိုခိတိရောက်မတားမိရင်ခွင့်ပြုထားတဲ့သဘောဖြစ်တယ်။အဲ့ဒါတိုင်းပြည်အတွက်သိအန်ဒီရဲ့ကြီးတယ်လို့ဟိုကျွန်တော်ကတော့ပြောချင်တယ်။ဘာလို့ဆိုတော့ဒီမိုကရေစီဆိုတာကဒီနိုင်ငံသားတွေရဲ့အသစ်ပေါ့နော်ရေချိန်ပေါ့။အဲ့ဒီအပေါ်မှာမူတည်ပြီးတော့ဒီမိုကရေစီရဲ့ရလဒ်အရေးအကြီးကြီးကလည်းအဆုံးဖြတ်ပေးလိမ့်မယ်လို့ကျွန်တော်တော့မြင်ပါတယ
်။ကဲဒါကျေးဇူးပါ။ဆိုတော့ဟိုကျွန်တော်အငယ်မွေးအောင်အောင်ရှင်ကိုမေးချင်တပ်ပြီးမေးချင်တာတခုပေါ့နော်ဆိုတော့ပြီးခဲ့တဲ့အတွက်တော့တက်တန်းမှာဒီခြေကံဥပဒေပြင်ဆင်ရေးကိုလှုပ်ဆောင်ခဲ့တယ်ပေါ့ဒီလှုပ်ဆောင်တဲ့နေရာမှာလည်းဒီဖက်ဝေဖန်မှုတွေရှိတာကတွတ်တော်တက်တန်းကုံကံနီးမှာလှုပ်ဆောင်တာဖြစ်တဲ့အတွက်ကြောင့်ဟိုတာဝန်ခြေုံလောက်တာလားဆိုတော့ဟိုဒီဆိုတော့ဝေဖန်မှုတွေလည်းရှိတယ်ပေါ့နောက်တစ်ချက်ကကြတော့ဒီနောက်တဲ့ဒီ2020အလွန်ဒီတွတ်တော်မှာဒီ NLD ကနေပြီးတော့ဒီတွတ်တော်ကိုထပ်ပြီးဦးဆောင်ဝင်ရမယ်ဆိုလို့ရှိရင်ခြေကံဥပဒေပြင်ဆင်ရေးကိုဘလို့လှုပ်ဆောင်မှာလဲပေါ့နော်နောက်တစ်ခါဒီပေးချိန်မှာစပြီးလုံဆောင်ပါလေပေါ့
ကောင်းပါတယ်ဒီမေကွန်လေးကဟိုအဲပြည့်ပြည့်စုံစုံလေးတော့ကျွန်တော်လည်းပြောချင်ပါတယ်ကျွန်တော်တို့ကအဲစိုးစိုးဘိတ်ကပေါ့လေတွတ်တော်မတိုင်ရင်ပေါ့တွတ်တော်လည်းမရောက်ခင်လဲကလည်းဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ရေးကိုကျွန်တော်တကယ်ကိုရုံးကံစူးစမ်းပြီးတော့လုပ်ခဲ့တယ်ဒါအားလုံးကြည့်ပါတယ်နောက်တစ်ခါတွတ်တော်လည်းရောက်တော့လေတွတ်တော်လည်းမှာမပြောဘူးလားတွတ်တော်ထဲမှာမလုပ်ဘူးလားဆိုတာအဲ့ဒီဟာလေကျွန်တော်ကတော့လက်မခံဘူး။အားကြောင့်လဲဆိုတော့ကျွန်တော်တစ်ချောင်းလုံးပဲကျွန်တော်ကောင်းဆောင်ရဲ့မိန်ကွန်းတွေထဲမှာရောကျွန်တော်တို့ဒီပါတီရဲ့အာဘော်တွေထဲမှာရောဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ရေးကိုတစ်ချောင်းလုံးကျွန်တော်တို့ဟိုစူးစမ်းလာခဲ့ကြတယ်ပြောလာခဲ့ကြတာပေါ့။သို့တော့ဒီဘက်နောက်ပိုင်းမှာပေါ့ဒီဘက်နောက်ပိုင်းမှာကျွန်တော်လည်းတော့ဒီပါရာဒိုင်းအရွေ့တော့တစ်ခုတော့ပြည်လာတယ်ဟုတ်ပါတော့ပြည်အောင်စုရင်းကြိုင်းကြီးလာကြတဲ့27ရာစုပြည်လုံးဆိုတဲ့ဟာကိုကြိုင်းလာအဲ့ဒါကလည်းဘာကြောင့်ကြိုင်းလာလဲဆိုတော့ဒီဟာတစ်ခုလုံးကိုကြင်လိုက်တာနဲ့တကယ်နဲ့ဒီမိုကရေစီဘက်ကပြည်အောင်စုအနေသားတွေလည်းရောက်လာမယ်နောက်တစ်ခါအမျိုးသားပြန်လဲတင်းကြပ်ရေးကိုခြေကန်တဲ့ရင်းကြိုင်းရေးကိုလည်းကျွန်တော်တို့ဥကျင်နိုင်တယ်ကျွန်တော်တို့အခုပြင်ကျင်တဲ့ဖွဲ့စည်းပုံခြေကန်ဥပဒေကိုလည်းဒါတစ်ဆက်တည်းပဲလုပ်သွားနိုင်တယ်လို့ကျွန်တော်တို့ယူဆတယ်အခု2020ရွေးကောက်ပွဲကြီးညာစာရမ်းမှာအချက်3ချက်ပေါ့လေအဓိကအချက်3ချက်ကျွန်တော်ပြောခဲ့တယ်ပထမအချက်ကတော့ဗာလဲဆိုတော့တိုင်းရင်းသားအရေးနဲ့ပြည်တော်ငြိမ်းချမ်းရေးဆိုပြီးတော့ကျွန်တော်ဥတည်ခဲ့တယ်ဒ ุติยาก็တော့ปูပြီးတော့ပြည့်စုံတယ်အဲ့ဒါကဘာလဲဆိုတော့စစ်မှန်တဲ့ဒီမိုကရေစီပဲပြည်တော်စုဖြစ်ထွန်းပေါ်ပေါက်စေမဲ့ဖွဲ့စည်းပုံရှိကဥပဒေပေါ်ပေါက်ရေးဒါတော့အလေးနက်ရှိပါတယ်နိုင်ငံရေးဆိုတာဖြစ်နိုင်တာကိုပဲလုပ်ကြတယ်ဖြစ်နိုင်တာကိုပဲစဉ်းစားကြတယ်ဆိုရဲဒါကိုကျွန်တော်တော်ကျွန်တော်ဥတည်ပါတကယ်လို့ကျွန်တော်တို့2020မှာကျွန်တော်တို့တာဝန်ယူကြမယ်အခြေအနေမျိုးရှိလာမယ်ဆိုရင်လေဒီလမ်းကြောင်းပဲကျွန်တော်သွားမှာပါပဲဟတ်လိုက်တာမသွားပါဘူးเนาะကျွန်တော်တို့ဒီ revolution မသွားပါဘူးကျွန်တော်တို့ကမျိုးသားပြန်လဲတင်းမြတ်ရေးကိုဥတည်တဲ့မျိုးသားပြန်လဲတင်းမြတ်ရေးကိုအခြေခံတဲ့ရေးကြရေးနဲ့အင်းသားမျိုးနွယ်စုတွေအားလုံးဒီပူပေါင်းဆောင်ရွက်နိုင်မယ်ဒီမိုကရေစီဖက်ဒရယ်ပြည်တော်စုလမ်းကြောင်းကိုပဲတွားရင်းနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်တို့ပြင်ဆင်မယ်ဆိုတာပဲပြောချင်ပါတယ်
။ဟုတ်ကဲ့ခင်ဗျာကျေးဇူးပါ။ဆိုတော့ဥပကုန်နိုင်ကိုမေးချင်တာကတော့ဒီတက်မတော်နဲ့ဒီအရက်သားနဲ့ဒါနဲ့မှအခြေခံဥပဒေပြင်ဆင်ရေးကိုသဘောတူညီချက်ရဖို့ဘယ်လိုလုပ်ဆောင်သင့်တယ်လို့ယူဆတယ်ပေါ့နော်။ဒီပြည်တော်စုကောင်းကျိုးဆောင်ပါတီကတော့ဒီလိုတက်မတော်နဲ့ဒီအရက်သားနဲ့ဂျာရဲကအခြေအနေကိုပြည်လေအောင်ဆောင်ရွက်ဖို့အတွက်ကိုဒီမူဝါဒတွေရှိသလားပေါ့နော်ဘယ်လိုမျိုးကြီးရထားတာလို့ရှိတယ်ပေါ့ဒါလေးဆွေးနွေးပြသချင်ပါတယ်ခင်ဗျအ
ဓိကတော့တပ်မတော်ဆိုတာကလည်းဒါနိုင်ငံဝန်ထမ်းဖြစ်ပါတယ်။နောက်တပ်မတော်ဆိုတာတပ်မတော်သားတွေဆိုတာလည်းကျွန်တော်ဒါနိုင်ငံသားတွေပဲဖြစ်ပါတယ်။အဲ့တော့အဓိကတော့ကျွန်တော်ကိုယ်နိုင်ငံရဲ့အကျိုးစီးပွားကိုယ်နိုင်ငံသားတွေရဲ့အကျိုးစီးပွားကိုပဲအားလုံးကရှေ့ရှုပြီးဆောင်ရွက်မယ်ဆိုရင်အားလုံးကတူတူပဲဖြစ်ပါတယ်။ခုနကျွန်တော်ဆွေးနွေးတဲ့ဒီ436ခါခွေးမှာအကျုံးဝင်တဲ့အမည်ဆရာကိစ္စဒါကတပ်တော်ဒါ25ရောက်ရင်တို့သူတို့ရဲ့သဘောတူညီချက်ပါလို့ဒါ2015ကျပိုင်းတုန်းကဒီ54ချက်ကိုပြင်ဆင်ရရှိခဲ့တာဖြစ်ပါချင်းချင်းဒါတွေးဆုံညီနိုင်မှုတွေအပြန်အလှန်လေးစားမှုတွေနားလည်ယုံကြည်မှုတွေဒါတွေကိုကျွန်တော်တို့တိဆောက်ကြဖို့လိုပါအဲ့လိုတိဆောက်နိုင်မယ်ဒါပြီးခဲ့တဲ့2015တော့လည်းဒါလက်တွေ့ဆောင်ရွက်ခဲ့ပြီးဖြစ်ပါတယ်။ဒီလိုဆောင်ရွက်နိုင်တယ်ဆိုလို့ရှိရင်ဒါကပြင်ဆင်ရေးဟာတိတ်ပြီးတော့ခက်ခဲစရာမရှိဘူးလို့ကျွန်တော်ဒီလိုမြင်ပါတယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့ကတော့ဒီချိန်အုပ်ပြင်ဆင်ရေးကိုဆောင်ရွက်ခါမှာအဓိကတော့ပြင်ကျင်ဖို့ပြင်ရဲဖို့ပြင်ထက်ဖို့လိုပါတယ်။ပြည်သူတွေရွေးချယ်တင်မြှောက်ပါဝင်လာတဲ့လွတ်တော်ကိုယ်စားလှယ်တွေတပ်မတော်သားလွတ်တော်ကိုယ်စားလှယ်ခီနိုင်တိုင်းမှာပူပေါင်းဆောင်ရွက်ပြီးတော့မှဆောင်ရွက်မယ်ဆိုလို့ရှိရင်ပြီးခဲ့တဲ့2015တို့က436ခါခွေးမှာအကျုံးဝင်တဲ့အချက်တွေကိုပြင်နိုင်ခဲ့တယ်လို့မျိုးဒီလာမယ့်ကာလမှာတည်တဲ့ရလကောင်တွေရမယ်ယူကြည့်ပါအဲ့တော့ပြည်သူတွေကရွေးကောက်တင်မြှောက်ပြီးတောင်းအောင်ပေးလိုက်တဲ့ပြည်သူကိုယ်စားလှယ်တွေကပြည်သူတွေပေးတဲ့တောင်းတွေသူတို့နိုင်ငံရဲ့ဒီမိုကရေစီဟာဖက်ဒရယ်ဒီသဘောတရားတွေကိုလက်တွေ့ကျကျလုပ်နိုင်ဖို့အတွက်ဒီအခြေခံဥပဒေကိုပြင်ဆင်ခြင်းကိုအထောက်အပံ့အောင်ဆောင်ရွက်ပြီးတော့တောင်းအကြီးကြီးလုပ်နိုင်နိုင်မယ်လို့ကျွန်တော်အနေနဲ့ယူကြည်ပါတယ်
။ဟိုနောက်ဆုံးမင်းကကျွန်တော်ဒီနိုင်ငံရေးပါတီတွေရောဒီတခြားနိုင်ငံအင်အားစုတွေရောတိုင်းရင်းသားတွေရောဒီအခြေခံဥပဒေကိုပြင်ခြင်းနဲ့အားလုံးကပြင်ခြင်းပြည်သူကလည်းပြင်ခြင်းနဲ့ဟိုတက်မတော်ကလည်းမပြင်ဘူးလို့မပြောမပြင်ဘူးလို့မငြင်းဘူးပေါ့နော်ဆိုတော့ဒီအားလုံးကသဘောတူတဲ့ပြင်ဖို့သဘောတူတဲ့အခြေခံဥပဒေကိုဘလို့ဘုံသဘောတူညီချက်တွေချမှတ်ပြီးတော့ကျင်းစင်သွားတဲ့တယ်ပေါ့နော်ဒီ2020အလွန်ခင်းခြင်းပါဆိုတော့ဒါလေးကိုတို့ချက်ချုပ်လေးဆွေးနွေးပြေးသိချင်တာအရင်ဆုံးတော့ကျွန်တော်ဥပကူကြီးကိုဆွေးနွေးပြေးသိချင်ပါတယ
်ဟိုဒီကကတော့ကျွန်တော်တို့ပေးစားချက်ပေါ့နော်ပြဌာန်းချက်အရာရှင်းနေတာကတော့85ကျော်မှကျင်လို့ရအောင်အဲ့တော့85ကျော်ပါလာအောင်ပေါ့ဒီစစ်တပ်ကိုယ်စားလှယ်ပါလာအောင်ဘယ်လိုစီရုံးမလဲအဲ့တော့ကျွန်တော်တို့ကနှစ်ခုရှိတယ်တစ်ခုကပြင်လိုက်ချင်းအားဖြင့်ရလာတဲ့အကျိုးအမြတ်ပေါ့အကျိုးကျေးဇူးကိုခင်ဗျားတို့တတ်မတော်အပါအဝင်အားလုံးခံစားရမှာဖြစ်တယ်အနည်းဆုံးတော့တက်မတော်အပေါ်မှာပြည်သူရဲ့ယုံကြည်ကိုးစားမှုပေါ့ credit ကို share လုပ်တာပေါ့အဲ့ဒါရနိုင်တယ်ဆိုတာကိုကျွန်တော်တို့ကဒါစစ်တပ်ကလက်ခံလာအောင်ကျွန်တော်တို့စူးစမ်းပေါ့နောက်တစ်ခုကတော့ကျွန်တော်တို့ပြင်ဖို့စစူးစမ်းတာလေအကုန်လုံးပြင်ဖို့စူးစမ်းတာမဟုတ်ဘူးလက်တွေ့ကြကြအလားနိုင်ငံတော်ဖွံ့ဖြိုးရေးအတွက်နောက်တစ်ခါဒီတိုင်းရင်းသားတန်းတူရေးအတွက်အဆရှိတဲ့ကိစ္စတွေကိုကျွန်တော်တို့စပြီးပြင်ဆင်ဖို့စူးစမ်းတာကိုမှခင်ဗျားတို့တဘောမတူဘူးလက်မခံဘူးဆိုရင်ဒီတက်နေပြည်သူနဲ့ဆက်ဆံရေးဟာလည်းဆက်ပြီးတော့ဆိုးွားနေမယ်ပြီးတော့ကျွန်တော်တို့နိုင်ငံသားလည်းဖွံ့ဖြိုးတိုးတက်ရေးအဆရှိတဲ့ကိစ္စတွေကိုမဆောင်ရွက်နိုင်မဲနဲ့ဒီပဋိပက္ခနွန်လဲမှာပဲကြာနေရင်အ အဲ့ဒီစိုးကျိုးတွေရဲ့တန်ကိုခင်ဗျားတို့လည်းခံရမယ်။အဲ့တော့ကျွန်တော်တို့ဘက်ကလည်းပဲအလို့သားတန်တဲ့တင်ပြရေးကိုရှေ့ရှုပြီးတော့ဒါတက်မတော်အပါဝင်ဒီနိုင်ငံရေးအင်အားစုတွေစီးပွားရေးလူမှုရေးစစ်ရေးအင်အားစုတွေအားလုံးစွမ်းချုံတဲ့အလို့သားတန်တဲ့တင်ပြရေးကိုကြည်ကြဲစင်ပြန်စဉ်းစားကြဖို့ချင့်ကပ်ကြဖို့လိုပြီးအချိန်လေးစိတ်နှမျောဖို့ကောင်းတယ်။ကျွန်တော်တို့ကလေးတွေလက်ထဲကိုဒီအထုပ်ချုပ်ကြီးတွေကိုမထားခဲ့ပါနဲ့တော့ဒါကျွန်တော်ဟိုဖတ်ပြတဲ့အောင်အနေနဲ့ဒါကျွန်တော်ရဲ့တကယ်ကိုရိုးသားတဲ့ပြင်းပြတဲ့အာဒီသာပါပဲကျွန်တော်တို့လက်ထက်မှာဒါတွေကိုကျွန်တော်ဖြတ်ချင်ပြီအဲ့တော့ဟိုအတ္တမာနတွေကိုအားလုံးကလျှော့ပြီးတော့ကျွန်တော်တို့တမန်ကန်ကန်ချင်းကပ်ကြဖို့ကျွန်တော်တိုက်တွန်းချက်ပါဟု
တ်ကဲ့ဒီကုန်တိုင်းချက်ဆင်းနေပြပါပြီပေါ့လား
အချင်းချင်းတွေ့ဆိုဆွေးနွေးညှိနှိုင်းမှုတွေအများကြီးကျွန်တော်လုပ်ဖို့လိုပါတယ်အရိယာနေပြီးတော့နားလည်ယုံကြည်မှုတွေရရှိအောင်ကျွန်တော်ဒီဆောက်ဖို့လိုပါတယ်အဲ့တော့ဒီကလုပ်တဲ့အခါမှာကျွန်တော်ဒီခြေအုပ်တွေပြင်နေတယ်ဆိုတာကကျွန်တော်နိုင်ငံရဲ့တည်ငြိမ်ရေးကိုပိုကောင်းအောင်တိုင်းသာသွေးစည်းညီညွတ်ရေးနဲ့မျိုးသားတင့်မြတ်ရေးပိုကောင်းအောင်ဒီနေ့ကျွန်တော်စူးစမ်းနေတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုရှိဖို့ပိုကောင်းအောင်ဒီရွေးချယ်နဲ့ပြင်နေဆိုတာကိုဒါအားလုံးနားလည်လက်ခံအောင်ကျွန်တော်တို့တွဲဆုံညီနိုင်ဖြေရှားပြီးတော့မှဒါနားလည်မှုယုံကြည်မှုတည်ဆောက်ဆောင်ရွက်မယ်ဆိုရင်ဒါ2015တော့ကဒါနေရာစခဲ့သလိုမျိုးလာမဲ့တတိယကြိမ်ပြောင်းလွတ်တော်မှာဒီဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်နိုင်ငံနဲ့စီလျော်လိုက်ဖက်တဲ့အခြေအနေမျိုးပြောင်းပြင်ဆင်နိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်ကျွန်တော်ကိုတောင်းပေးရတယ်ကျွန်တော်ဒါဖြစ်မြောင်ဆောင်ရွက်ပွားမယ်လို့ကျွန်တော်ဒီလိုခေပြုဆွေးနွေးလိုပါတယ
်ဟုတ်ကဲ့ခင်ဗျာအဲ့ဒီမောင်ရောင်အောင်ရှင်သုံးသက်လေးဆွေးနွေးပေးပါဦ
းသုံးသက်ကတော့ကျွန်တော်ခုနကဆွေးနွေးကြတဲ့ကျွန်တော်ရဲဘော်တွေဆွေးနွေးချက်ဒီကျွန်တော်သဘောတူပါတယ်သဘောကျပါတယ်ကျွန်တော်တို့ကတော့ဟိုတုံးစံအတိုင်းပါပဲကျွန်တော်တို့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ဘယ်တော့မှလက်မလျှော့ပါဘူးတကယ်လို့2020မှာကျွန်တော်တာဝန်ယူရမယ်လို့ဖြစ်လာရင်လည်းကျွန်တော်ဆက်ပြီးတော့ဒီရုပ်ကံမှုကိုဆက်ပြီးတော့လုပ်အောင်ပါပဲပြီးခဲ့တဲ့အတွေ့အကြုံတွေအရာပေါ့အတွေ့အကြုံတွေအရာကျွန်တော်တို့ဖြစ်နိုင်ခြေကိုအစအဆုံးစဉ်းစားပြီးတော့မှလုပ်ကြမှာဖြစ်ပါတယ်နောက်တစ်ခုကကျွန်တော်တို့ဒီဖွဲ့စည်းပုံခြေရာဥပဒေပြင်ဆင်ရေးကိုပြည်တော်ညင်ကြရေးညီလာက21ရာစုပြင်လုံးနဲ့ကျွန်တော်ချိန်ခွဲမှာဖြစ်ပါတယ်။အဲ့လိုချိန်ခွဲပြီးတော့မှအားလုံးပါဝင်တဲ့အားလုံးအပါဝင်တဲ့ all inclusive ဖြစ်တဲ့ပူးပေါင်းဆောင်ရွက်မှုအပြာလာလေးစားမှုနဲ့အပြာလာယုံကြည်မှုကိုတည်ဆောက်ပြီးတော့ကျွန်တော်တို့ဒီပြင်ဆင်ရေးကိစ္စကိုအပေးယူနေအလျော့တေးတွေလုပ်ရင်းနဲ့ဒါကိုအောင်မြင်အောင်ဥစားကြမှာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာဟိုဆွေးနွေးပွဲကတော့ကျွန်တော်ဒီမှာပဲညမှာဖြစ်ပါတယ်အပေါင်းဝင်ဆွေးနွေးပေးကြတဲ့အငယ်မောင်ရောင်အောင်ရှင်ဥက္ကုကိုကြီးဥက္ကုကိုနိုင်အားလုံးကိုကျေးဇူးတင်ကြောင်းပြောလိုက်ပါခင်ဗျာအားလုံးပဲကျေးဇူးပါခင်ဗျာ
စနေနေ့အတွက်သတင်းပတ်စင်ကဏ္ဍတွေနောက်ဆက်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းအချင်းချုပ်ကိုပြောပြပါမယ်အမေရိကန်ပြည်တော်စုမှာလူအလုံး2000ကျော်အကာအကွယ်တွေမတက်ဘူးဆိုရင်နောက်နှစ်ဖေဖော်ဝါရီလရောက်တဲ့အခါကိုဗစ် -19 ရောဂါကြောင့်သေဆုံးသူအရေအတွက်ဟာ5သိန်းကျော်သွားနိုင်တယ်လို့ဝါရှင်တန်ရဲ့ကုလသမဂ္ဂရေးတွက်ချက်ဆန်းစစ်မှုဆိုင်ရာအင်စတီကျူရဲ့တောက်ကြံလေးကထွက်လာတဲ့ခန့်မှန်းချက်တစ်ခုမှဖော်ပြထားပါတယ်မြန်မာအင်ဒီဇင်းနိုင်ငံတွေကအိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နှစ်အရွယ်အတွင်းကူးစက်သူ5,300ကျော်ထပ်တိုးပြီးကူးစက်သူပေါင်း9,800သန်းကျော်သွားပါပြီးသေဆုံးသူပေါင်းကတော့13,800နီးပါးရှိနေပါတယ်ဒီလိုနိုင်ငံမှာပြည်ပကပြန်လာသူတွေက28ဦးကိုဗစ်ရောဂါကူးစက်ထားတယ်လို့တောက်ကြနေကထုတ်ပြန်ပါတယ်။နောက်ယူနီချင်းနိုင်ငံတခုဖြစ်တဲ့ထိုင်းနိုင်ငံမှာတော့ပြည်တွင်းမှာကိုဗစ်ရောဂါကူးစက်သူ9ဦးထပ်တွေ့တဲ့အကြောင်းထုတ်ပြန်ပါတယ်။ဒီကိစ္စတဲ့တင်ပတ်ကပြည်တွင်းကူးစက်သူ9ဦးရှိခဲ့ပြီးတဲ့နောက်အခု2ဦးထပ်တိုးလာပါ။ဥရောပတိုက်ဟာလူလူကျန်းမာရေးဆိုင်ရာချင်းချောင်းမှုကြီးတခုနဲ့ရင်ဆိုင်နေရပြီးကာယရောဂါဆိုင်ရာအလွန်အမင်းဆိုးရိမ်ပွဲအခြေအနေတရရောက်နေပြီလို့ဥရောပရောဂါဗိုလ်ဓာတ်ဆီးချိန်ချုပ်ရေးဌာန ECDC ညွှန်ကြားရမှုအန်ဒရီယာအမ်မွန်ကသတိပေးလိုက်ပါတယ်။ကိုဗစ် -19 ကဝစီဆန်သက်မှုရဆိုင်ထားတဲ့ AstraZeneca နဲ့ Johnson & Johnson ဆေးကုမ္ပဏီကြီးတွေကဆန်သက်မှုတွေကိုပြန်လုပ်နေပြီလို့တောက်ကြနေကကြေညာပါတယ်။ဆန်သက်မှုနောက်ဆုံးအဆင့်ဖြစ်တဲ့လူနဲ့ဆန်သက်တာမှာစေနာဝန်ထမ်းပါဝင်သူတဦးစီကျန်းမာရေးအရဆိုးရွားတဲ့အကျိုးဆက်တွေဖြစ်လာခဲ့ပြီးတဲ့နောက်ဆန်သက်မှုတွေကိုရပ်ထားခဲ့တာကနေအခုတော့ပြန်လုပ်လာတာဖြစ်ပါတယ်။ American နိုင်ငံတကာဖွံ့ဖြိုးမှုဘဏ္ဍာရေးကော်ပိုရေးရှင် DSC အမှုဆောင်အရာရှိချုပ် Adam Bola ဦးဆောင်တဲ့ကုလသမဂ္ဂအဖွဲ့တစ်ဖွဲ့ဟာဒေတာတွင်စီးပွားရေးပုံမတိုးဆက်ဆောင်ရွက်နိုင်မှုအတွက်ဆိုပြီးအင်ဒိုနီးရှား၊ဗီယက်နမ်နဲ့မြန်မာနိုင်ငံတို့စီအော်တိုဘာလ23ရက်နေ့ကနေ28ရက်နေ့ထိတွားရောက်မယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံကအော်တိုဘာလ23ရက်နေ့ဆွဲနဲ့သတင်းထုတ်ပြန်ထားပါတယ်။ စနေညအတွက် VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညပါဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
This program has come to you from the Voice of America, Washington.